Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အသံရဲ့2022ခုနှစ် February 18ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ် Line Meter 3249ရုပ်ပြည် Line Lab Meter 190 kHz 1905ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့မြန်မာနိုင်ငံမှာလုံခြုံရေးနဲ့အကူအညီလိုအပ်ချက်တွေတိုးလာတဲ့အပေါ်မှာကုလသမဂ္ဂကတတိပေးလိုက်တဲ့သတင်းတစ်ခါမြန်မာဒိုင်ရီမှတ်တမ်းတင်ဆက်ကဘာလင်ရုပ်ရှင်ပွဲတော်မှာဆုရရှိတဲ့သတင်းစရာရင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့
စစ်ကောင်စီဟာမြန်မာနိုင်ငံအတွက်ကောအာဆီယံအတွက်ကောအကျိုးဖြစ်ထွန်းစေတဲ့ဖွင့်ဝင်မျိုးမဟုတ်ပါ
ဒါကတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံတန်မတ်ဥပိုလ်လှတင်က VOE ကိုပြောသွားတာပါဒီကနေ့ကျင်းပမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာမြန်မာအရေးလွှမ်းမိုးဝယ်ရှိနေတဲ့အခြေအနေကိုတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါမြန်မာအရေးအာဆီယံချီးကပ်ပုံပေါ်ကမ္ဘောဒီးယားသတင်းသမားရဲ့အမြင်ကိုလည်းကြားရမှာပါမြန်မာတွေတင်လာတဲ့လူမောင်ကိုကာထိုင်းနိုင်ငံမှာရင်တိုက်မှုဖြစ်ခဲ့တဲ့သတင်းပေးပို့ချက်ဥကျော်ဆန်သာရဲ့မြန်မာအရေးသုံးသက်ချက်အားကစားကဏ္ဍဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်ယူကရိန်းနယ်စပ်မှာကျထားတဲ့တပ်တွေတချို့ပြန်ရုပ်သိမ်းနေပြီလို့ရုရှားကပြောပေမဲ့လက်တွေ့မှာစစ်အာတိုးမြင့်နေတာသာတွေ့ရတဲ့အကြောင်းAmerican နဲ့ NATO မှာမိတ်အဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ
် More Russian forces, not fewer, are at the border and they are moving concerningly into fighting positions.
Russia တပ်တွေကရော့မသွားတဲ့အပြင်ပိုများလာနေပြီးတိုက်ခိုက်ရေးအတွက်အသင့်ပြင်းတဲ့အနေအထားမှာရှိနေပါတယ်လို့ American နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကဗဟုနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါNATO အဖွဲ့ဝင်နိုင်ငံ30ကကာကွယ်ရေးဝန်ကြီးတွေအစည်းအဝေးလုပ်နေတဲ့ Belgian နိုင်ငံ Brussels မြို့တော်မှာတော့ရုရှားဟာတန်တမာရေးအရာဖြည့်ရှင်းမဲ့အကြောင်းပြောနေပေမဲ့တကယ်လက်တွေ့မှာတင်းမာမှုတွေရော့မသွားပဲတပ်တွေဆက်လက်တိုးချနေတာကိုပဲတွေ့နေရတယ်လို့ NATO အတွင်းရေးမှူးချုပ် Jens Stoltenberg ကပြောဆိုခဲ့ပါတယ်။ Estonia တောင်လိုင်းရေးအကြီးအကဲ Mick Maren ကလည်းရုရှားအနေနဲ့မစ်ဆိုင်းဒုံးကျည်နဲ့တိုက်ခိုက်တာအပါအဝင်ယူကရိန်းဘော်အကန့်အသတ်နဲ့တိုက်ခိုက်ပြီးရေးကြီးတဲ့နယ်မြေတွေကိုသိမ်းပိုက်နိုင်တယ်လို့ပြောဆိုပါတယ်။ယူကရိန်းကနေကွက်ဒရကြောင့်ကျင်းညာထားပြီးရုရှားရဲ့အားပေးတောက်ခံမှုရရှိထားတဲ့ဒေသနှစ်ခုကိုတရားဝင်အတိအမှတ်ပြုလက်ခံဖို့ရုရှားလွှတ်တော်ကပြင်ဆင်နေတဲ့အပေါ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓဟူးနေ့မှာပြည်တင်ရှုံချလိုက်ပါတယ်။ယူကရိန်းနိုင်ငံမှာလူမှုအုံကြွားမှုတွေနဲ့သမရဗစ်စတိုယန်ဂိုဗစ်ကိုဖျောက်ချခဲ့ပြီးနောက်ပိုင်း2014ခုနှစ်မှာလူလတ်ရေးကျင်းညာခဲ့တဲ့ဒေါ်နက်နဲ့လူဟန်ဒေသတွေကိုရုရှားသမ္မတဗလာဒီမာပူတင်ကအတိအမှတ်ပြုဖို့အောက်လွှတ်တော်မှာအင်္ဂါနေ့ကအတည်ပြုခဲ့ပါတယ်။ဥရောပသမ္မတကတော့လွှတ်တော်ရဲ့တောင်းဆိုမှုကိုအစိုးရကလိုက်မလုပ်ဖို့တိုက်တွန်းထားပါတယ်။ယူကရိန်းနဲ့ဆက်မှာရုရှားကတိုက်အင်အားတွေတိုးမြင့်ချထားတာကြောင့်ကျူးကျော်မှာကိုစိုးရိမ်မှုတွေနဲ့အတူတင်းမာမှုတွေပေါ်ပေါက်နေချိန်မှာဒီအစီအစဉ်ကြောင့်ပိုဆိုးသွားနိုင်တယ်လို့လည်းသတိပေးထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကတော့ရုရှားလွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာယူကရိန်းရဲ့အကြုတ်အချာအာဏာနဲ့နယ်နိမိတ်ပိုင်ဆိုင်မှုတွေကိုထိခိုက်စေပြီးနိုင်ငံတကာဥပဒေတွေကိုချိုးပေါက်ရာရောက်သလိုပြဿနာကိုတန်တမာရေးနည်းနဲ့ဆက်လက်ဖြေရှင်းဖို့ရုရှားကလူသိရှင်ကြားပြောဆိုထားတဲ့အပေါ်မှာလည်းမေးခွန်းထုတ်စရာဖြစ်ရကြောင်းကြေညာချက်မှာထုတ်ပြန်ပြောဆိုထားပါတယ်။ဆိုမာလီးယားနိုင်ငံမိုဂါတီရှုမြို့တော်နဲ့အနီးတစ်ဝိုက်မှာဗုဒ္ဓဟူးနေ့ကAl Shabaab Islamic စစ်သွေးကြွတွေကရဲစခန်းတွေနဲ့စစ်စေးဂိတ်တွေကိုဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်အ ਨੇ ဆုံးလူ9ဦးထက်မနည်းသေဆုံးခဲ့ကြောင်းအစိုးရဘက်ကရောစစ်သွေးကြွအုပ်စုတွေဘက်ကပါအတည်ပြုပြောဆိုပါတယ်။မိုဂါတီရှုမြို့တော်ကခါတာရက်ွက်နဲ့စင်ဂျေဘုံအရက်ကဒါရက်စလမ်ရက်ွက်တွေကရဲစခန်းနဲ့စစ်စေးဂိတ်တွေကိုဒေသစံတော်ချိန်မနည်းတနားရီလောက်ကစတင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ရတပ်ဖွဲ့ပြောခွင့်ရဘုံမူကြီးအဒီဖာဒာအဒင်ဟာဆန်ကပြောဆိုခဲ့ပါတယ်ဒီတိုက်ခိုက်မှုကြောင့်ကလေးနှစ်ယောက်အပါအဝင်လူ9ဦးသေဆုံးကြောင်းလဲ နိုင်ငံပိုင်ရုပ်မြင်သံကြားကပြောဆိုခဲ့ပါတယ်စစ်သွေးကြွားတွေဘက်ကတော့မြို့တော်မိုးကတရှုမှာရှိတဲ့မြို့နယ်၄ခုကအစိုးရရဲဌာနတွေကိုတိုက်ခိုက်ခဲ့ကြောင်းသူတို့ကိုထောက်ခံတဲ့ Radio Andalus ကတဆင့်ထုတ်ပြန်ခဲ့ပါတယ်ဒီတိုက်ခိုက်မှုတွေဟာဆိုမာလီယာရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဖျက်ဆီးနှောက်ယှက်လိုတဲ့ရည်ရွယ်ချက်ဖြစ်ပြီးဒီအရက်ဒေသတွေကိုတိုက်ခိုက်တာဟာရင်းနှီးမြှုပ်နှံမှုတွေကိုမလာရဲအောင်နှောက်ယှက်လိုတဲ့အတွက်ကြောင့်ဖြစ်တယ်လို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်အီရန်နျူကလ িয়ার ရေးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်မှာရရှိထားတဲ့သဘောတူညီချက်ကိုပြန်လည်ကျင့်သုံးနိုင်အောင်ဆုံးဖြတ်ချက်ချဖို့ရပ်ပိုင်းလောက်သာအချိန်ကြာတော့ပြီးနိုင်ငံရေးအရာရွေးချယ်ဖို့ဟာအီရန်အပေါ်မှာမူတည်နေတယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်အရေးကြီးတဲ့အချိန်ကာလတစ်ခုကိုရောက်ရှိနေပြီးဆုံးဖြတ်ချက်ချဖို့ရပ်ပိုင်းသာအချိန်ကြာတော့တဲ့အကြောင်းပြင်သစ်နိုင်ငံသားရေးဝန်ကြီးယွန်အီလက်ထရီယန်ကလွှတ်တော်မှာပြောဆိုခဲ့ပါတယ်အီရန်အနေနဲ့သဘောတူညီချက်တွေကိုလေးသေးစားစားနဲ့လိုက်နာမလားဒါမှမဟုတ်ပြင်းထန်တဲ့အကြမ်းတဲတစ်ခုကိုဖန်တီးမလားဆိုတာကတော့လာမယ့်ရက်အနည်းငယ်အတွင်းအီရန်ဘက်ကဆုံးဖြတ်ရေးချယ်ရမှာပါလို့လည်းပြင်သစ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်မကြာခဏရပ်တန့်မှုတွေဖြစ်နေတဲ့အီရန်နျူကလ িয়ার ဆွေးနွေးပွဲဟာပြီးခဲ့တဲ့ရက်သက်တမ်းအတွင်းကပြန်လည်စတင်ခဲ့ပါတယ်အမေရိကန်နဲ့အီရန်အကြားတဆင့်ကဆွေးနွေးပွဲမှာဗြိတိန်၊ပြင်သစ်၊ဂျာမနီ၊တရုတ်နဲ့ရုရှားတို့လည်းပါဝင်ဆွေးနွေးနေတာဖြစ်ပါတယ
်။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ဗရင်းနေမနက်ခင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးတစ်နှစ်ကျော်ကြာလာချိန်မှာလက်နက်ကင်ပဋိပက္ခတွေကြောင့်အဖက်ဖက်ကယိုယွင်းကြဆင်းလာနေတာဟာစိုးရင်စရာကောင်းတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ
် From Myanmar our colleagues at the country team there tell us that they remain concerned
ပြည်ပကားတွေကြီးထွားလာတာကြောင့်လူညုံရေးလူသားချင်းစာနာမှုနဲ့လူအခွင့်အရေးအခြေအနေတွေပိုဆိုးရွားလာတဲ့အပေါ်မြန်မာနိုင်ငံကကုလသမဂ္ဂအဖွဲ့အစည်းတွေစိုးရိမ်နေကြပါတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရ Steven Dujarric ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဟိုဒူးနေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်တာပါပြည်ပကတွေကြောင့်အရသာထိခိုက်သေဆုံးမှုတွေ၊ကိုယ်အိမ်အဆောက်အုံတွေပျက်စီးမှုတွေနဲ့နေစားဖြတ်ကျော်ထွက်ပြေးတင်းချောင်ရသူတွေပိုများလာတယ်လို့လည်းပြောပါတယ်စစ်တကအာဏာသိမ်းပြီးတစ်နှစ်ကျော်ကာလအတွင်းနေရာစွန့်ခွာထွက်ပြေးရသူ43,800ကျော်ရှိကြောင်း UNHCR ကခန့်မှန်းထားပါတယ်စစ်အာဏာသိမ်းမှုမဖြစ်ခင်မြန်မာနိုင်ငံမှာဒုက္ခသည် 38,000 ရှိတဲ့အပြင်နောက်ထပ်သိမ်းနှက်ချီထပ်တိုးလာခဲ့တာပါအာဏာသိမ်းခဲ့တဲ့တစ်နှစ်အတွင်းနေအဆောက်အုံဖျားကျောင်းစာတင်ကျောင်းနဲ့ဈေးဆိုင်စုစုပေါင်း3,500ကျော်မိရှုတာဖြစ်စီတာခံရတဲ့အကြောင်းလဲကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံမှာဒီနှစ်2022ခုနှစ်ထဲလူ 6.2 သန်းအတွက်စာနာမှုအကူအညီပေးဖို့ရန်ပုံငွေဒေါ်လာ726သန်းလိုအပ်ကြောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ပြောခွင့်ရကပြောဆိုခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုမှတ်တမ်းတင်ရိုက်ကူးခဲ့တဲ့ရုပ်ရှင်အတွက်ဂျာမနီနိုင်ငံကရုပ်ရှင်ပွဲတော်မှာရရှိခဲ့တဲ့ဆုကိုစရိုက်တာနဲ့ထုတ်လုပ်သူတွေဗုဒ္ဓနည်းမှာလက်ခံရယူခဲ့ကြပါတယ်။လုံညုံရေးရအမည်မဖော်တဲ့မြန်မာနိုင်ငံကဒါရိုက်တာ၁၀ဦးစုပေါင်းဖန်တီးထားတဲ့မြန်မာ Diaries မှတ်တမ်းရုပ်ရှင်အတွက်စုကိုတော့ချက်နိုင်ငံသားဒါရိုက်တာ Peter Lom နဲ့ Dutch နိုင်ငံကထုတ်လုပ်သူ Corin van Egret တို့82ကြိမ်မြောက်ဘာလင်ရုပ်ရှင်ပွဲတော်မှာစုလက်ခံရယူခဲ့ကြတာပါ။မိနစ်90သာမှတ်တမ်းရုပ်ရှင်ဇာတ်ကားမှာတော့မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းခဲ့ခြင်းကစပြီးတနှစ်တာအတွင်းပြည်သူတွေကြုံတွေ့ခံစားရတဲ့အကြမ်းဖက်မှုတွေနဲ့အဖြစ်အပျက်တွေကိုမှတ်တမ်းရုပ်ရှင်အဖြစ်ခက်သွက်သွက်ဖန်တီးတင်ပြထားတာပါ။ဇာတ်ကားအဖွင့်ကိုတော့စစ်တပ်ကအာဏာသိမ်းပြီးကစား Facebook မှာလူသိများခဲ့တဲ့နေပြည်တော်မှာစစ်သားတွေကိုနောက်ခံထားပြီးအမျိုးသမီးငယ်တူအီရိုပစ်ကနေတဲ့ဇာဝင်ကန်းနဲ့စခဲ့ပါတယ်။ဒီဇာလန်ဖန်တီးသူတွေအနေနဲ့ဘာလင်နိုင်ငံတကာရုပ်ရှင်ပွဲတော်ကချီးမြှင့်တဲ့ဆုကျေးအဖြစ်ယူရိုငွေ4,000ရရှိမှာဖြစ်ပါတယ်ခင်ဗျာ။ဟောင်ကောင်ကကိုဗစ်ကူးစက်မှုအခြေအနေကိုနိုင်နင်းစွာကင်တွယ်တားဆီးရေးဟာထိတ်တန့်ဥစားပေးဖြစ်တဲ့လို့တရုတ်သမ္မတရှီကျင်းပင်ကဟောင်ကောင်ခေါင်းဆောင်တွေကိုတိုက်တွန်းကြောင်းတရုတ်နိုင်ငံပိုင်သတင်းစာတစ်စောင်ကရေးပါတယ်။လက်တလုံးဟောင်ကောင်မှာကိုဗစ်ကူးစက်မှုတစ်ချိန်တိုးမြင့်တက်နေခြင်းမှာသမ္မတရှီကအဲ့လိုပြောဆိုလိုက်တာပါ။တရုတ်ဒုဝန်ကြီးချုပ်ဟန်ဂျန်ယောသမ္မတရှီကျင်းပင်ပါ
ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်းစီကိုအရေးကြီးတဲ့ညွှန်ကြားချက်တွေပေးပို့ထားပြီးကာယောဂါကိုအမြန်ဆုံးထိန်းချုပ်နိုင်မဲ့အရေးပေါ်လုပ်ငန်းတွေဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားကြောင်းဗိုလ်ဒူးနေတုတ်နိုင်ငံပိုင်ဝန်ဝေဘိုသတင်းစာမှာဖော်ပြပါတယ်။ဟောင်ကောင်မှာကိုဗစ်ကူးစက်မှုစိုးစိုးဝါဖြစ်နေပြီးဒီတစ်ပတ်ထဲမှာနေ့စဉ်ကူးစက်မှု 2,000 ထိတိုးနေပါတယ်။ဗိုလ်ဒူးနေတရက်ထဲမှာတင်ကိုဗစ်အတည်ပြုလူနာသက်4,300နီးပါးအထိမြင့်တက်ခဲ့ပြီးကနဦးစစ်ဆေးမှုတွေအရကူးစက်သူနောက်ထပ် 9,000 ရှိတယ်လို့လည်းကျမရေးဌာနကပြောပါရခင်ဗျာတရုတ်နိုင်ငံဆောင်ရသည့်အိုလံပစ်ပြိုင်ပွဲမှာဗိုလ်ဒူးနေတို့ကအမျိုးသားနှင်းလျှောစီးပြိုင်ပွဲအတွက်ပြင်သစ်ကကလီမတ်နိုဝဲကရွှေတစ်စိတ်ဩစတြီးယားကငွေတစ်စိတ်နဲ့နော်ဝေကဂျေးတစ်စိတ်အသီးသီးစကူရရှိပါတယ်နိုင်ငံဖြတ်ကျော်စကိတ်စီးပြီးရိုင်ဖယ်တနတ်ပစ်တာနဲ့ပေါင်းဆက်ထားတဲ့အမျိုးသမီးဘေးသလွန်ပြိုင်ပွဲမှာဆွီဒင်ကရွှေရုရှားကငွေနဲ့ဂျာမနီကဂျေးတစ်စိတ်အသီးသီးရရှိပါတယ်နိုင်ငံဖြတ်ကျော်စကိတ်စီးအမျိုးသားအသင်းမှာတော့နော်ဝေကရွှေတစ်စိတ်ဖင်လန်ကငွေနဲ့ရုရှားကဂျေးတစ်စိတ်ရရှိပါတယ်အမေရိကန်မျိုးသားဟော်ကီအသင်းကတော့ကွာတာဖိုင်နယ်အဆင့်မှာစလိုဗက်ကီးယားကို 3-2 နဲ့ရှုံးပြီးပြိုင်ပွဲကထွက်သွားရပါတယ်အခုထိနော်ဝေကရွှေ13ခုအပါအဝင်စုစုပေါင်းစုတစ်စိတ် 28 ခုနဲ့နိုင်ငံအားလုံးကိုဦးဆောင်နေပါတယ်ရုရှားအိုလံပစ်ကော်မတီကရွှေ4ခုအပါအဝင်စုစုပေါင်း23စုနဲ့ဒုတိယဂျာမနီကစုစုပေါင်းစုတစ်စိတ် 20 နဲ့တတိယလိုက်ပြီးအမေရိကန်ကတော့ရွှေစုတစိတ် 19 ခုနဲ့စတုတ္ထနေရာမှာလိုက်နေပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ကိုစောမိုးကျော်နဲ့ကိုညံဝင်းအောင်တို့ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြသွားတာပါဂျာတာပတိနီဒီနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်မကြာခင်မှာတော့ရှမ်းနဲ့ကရင်ပြည်နယ်တွေကတိုက်ပွဲတွေရဲ့အခြေအနေတွေကိုပြောပြမှာပါအခုတော့အာဆီယံနိုင်ငံကြီးဝင်ကြီးအစည်းအဝေးမှာမြန်မာအရေးလွှမ်းမိုးနိုင်မယ့်အခြေအနေကိုကြည့်ကြရအောင်ပါရှင်ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့တော်မှာကျင်းပနေတဲ့အာဆီယံနိုင်ငံကြီးဝင်ကြီးတွေရဲ့အစည်းအဝေးပွဲကိုမြန်မာစစ်ကောင်စီကနိုင်ငံကြီးဝင်ကြီးမပါဘဲကျင်းပနေကြပါတယ်မြန်မာနိုင်ငံမှာတည်တာတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်မလာသေးသမျှကာလပတ်လုံးနိုင်ငံရေးအရာကိုစားပြုတဲ့ကိုယ်စားလှယ်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့တင်ပြမှုအရာအင်ရှင်ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံသားဝင်ကြီးကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တဲ့ဒီအစည်းအဝေးနဲ့ပတ်သက်လို့အာဆီယံအရေးကျွမ်းကျင်သူတွေကိုဆက်သွယ်မေးမြန်းပြီးတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင
်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့နိုင်ငံသားဝင်ကြီးအဆင့်စည်းအဝေးတွေကိုလက်ကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့နိုင်ငံကနှစ်ဆန်းပိုင်းမှာအင်ရှင်ဖြစ်လက်ခံကျင်းပလေရှိပါတယ်။ဂျာတာပတိနီကဆက်လို့နေရာကြကျင်းပတဲ့ဒီအစည်းအဝေးဟာအာဆီယံအဖွဲ့တစ်ခုလုံးအနေနဲ့နိုင်ငံရေးစီးပွားရေးဆိုင်ရာကိစ္စရပ်တွေအပါအဝင်တစ်နှစ်တာဒေတာအတွက်ဘယ်လိုရည်မှန်းချက်တွေချမှတ်ဆောင်ရွက်မယ်ဆိုတဲ့လုပ်ငန်းစဉ်တွေချမှတ်တဲ့အစည်းအဝေးမှုအရေးပါတဲ့အစည်းအဝေးတစ်ခုဖြစ်ပါတယ်။ဒီအစည်းအဝေးဘက်မှာမြန်မာအရေးပါဝင်အဓိကအကြောင်းအရာ၅ခုကိုဦးစားပေးဆွေးနွေးကြဖို့ရှိတယ်လို့American ASEAN စီးပွားရေးကောင်စီအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအထွေထွေမန်နေဂျာလည်းဖြစ်အရှိတောင်အာရှပင်မကျွန်းစု၅နိုင်ငံဆိုင်ရာအကြီးတန်းမန်နေဂျာတဦးလည်းဖြစ်တဲ့ကိုလာဖိုးမြင့်ကပြောပါတယ်
အရေးကြီးကိစ္စ၅ခုကိုပဟိုထားပြီးတော့ဆွေးနွေးမယ်လို့ကျွန်တော်သိရတယ်။နံပါတ်၁အနေနဲ့ကတောင်တရုတ်ပင်လယ်ကိစ္စပေါ့။တောင်တရုတ်ပင်လယ်မှာ ASEAN တွင်အဖွဲ့ဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံနဲ့ဒီလုံခြုံရေးအရာဖြစ်နေတဲ့ပြဿနာကိစ္စလေးကိုဆွေးနွေးဖို့ရှိရလို့ကြားရတယ်။နောက်တစ်ခုကတော့ဒီ Quad မဟာမိတ်လို့ခေါ်တဲ့ American India Australia နဲ့ Japan တို့ပူးပေါင်းပြီးဖွဲ့စည်းထားတဲ့လုံခြုံရေးမဟာမိတ်ပေါ့နော်အဲ့ဒီဖွဲ့စည်းရဲ့အခမ်းအနားနဲ့အောင်ပတ်သက်ဖို့ဆွေးနွေးမယ်လို့လည်းကျွန်တော်တို့ကြားပါတယ်နောက်တစ်ခုကတော့ဒီ COVID-19 အလွန်နဲ့ဒါစီးပွားရေးပြန်လဲနလန်ထူမှုကိစ္စပေါ့နော်နောက်တစ်ခုကတော့ Timor Leste Timor Leste ချောင်း East Timor လို့ခေါ်တယ်အဲ့ဒီနိုင်ငံရဲ့ဒီ ASEAN အဖွဲ့ဝင်ဖြစ်တယ်မဖြစ်တယ်ဖြစ်ရေးပေါ့လေအဲ့ဒါကိုဆွေးနွေးမယ်လို့လည်းကျွန်တော်သိထားတယ်။နောက်ဆုံးတစ်ခုလည်းအရေးကြီးဆုံးတစ်ခုကတော့အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ့။မြန်မာနိုင်ငံအခြေအနေပါအာဏာသိမ်းပြီးဆက်လက်ဖြစ်နေတဲ့လူသားတွေပေါ်ရဆက်ကြံကြုတ်မှုနဲ့နိုင်ငံရဲ့ပြည်သူတွေပေါ်ကိုစစ်တပ်ကဆက်လက်ပြီးတော့နိုင်ငံရဲ့လွှမ်းမိုးနေတဲ့ကိစ္စတွေနဲ့ဆက်ဆက်ပြီးတော့အာဆီယံဘက်ကဘယ်လိုတုံ့ပြန်လဲ။အခုစစ်ကောင်စီလွှမ်းမိုးနေတဲ့မြန်မာနိုင်ငံရဲ့ကိုယ်စားလှယ်တွေကိုဘယ်လိုမျိုးလက်ခံတဲ့လက်မခံတဲ့ဒါမျိုးကိစ္စတွေပါဆွေးနွေးမယ်လို့ကျွန်တော်သိထားတယ်။
ဒါပြင်မြန်မာအရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်အပေါ်စစ်ကောင်စီဘက်ကအကောင့်ထယ်ဖော်ဆောင်မှုအခြေအနေအာဆီယံကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ရေးကိစ္စနဲ့အာဆီယံကမြန်မာနိုင်ငံကိုပေးတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီကိစ္စရပ်တွေလည်းပါဝင်မယ်လို့အာဆီယံအရေးအနိကစောင့်ကြည့်နေသူတွေကပြောပါတယ်အာဆီယံအရေးကြွမ်းကျင်သူ Don Mo Tuzagaro, Asian Gap, Yamanangu Bime, Ludanian Sana Musanya, Akuni Dre, Kanau Singo, Satin Navy Pippi, Yamananga and Twin, Akuni, Piamu Ye Dre, Asian Tapuere, Losan and Nita Machida Jao, Yamananga Checheni, Puene, Bubong Sangu and Nile, Lupiovare, Tabime, Yamasitan, Sona Mushida, Puesi, Damam Ho, Sita Laukan, Tana, the Kugu got the same, Akuni de Go Payamasuin.
တကယ်အကူအညီလိုအပ်နေသူတွေလက်ထဲမရောက်မှာဆိုရင်ရတဲ့အတွက်နေဆက်ဖြတ်ကျော်အကူအညီပေးတဲ့နှီးလမ်းမျိုးကတင့်တော်မယ်လို့ ยีริจิโลอันนี้เดลูดาเจนซานาทอดท้ามุสายาอกุญญีดิโหเนเซ่ဖြတ်จ่อပြီးတော့ပြီးတဲ့ကိစ္စမျိုးကိုလေးလေးနက်နက်ဝိုင်းဝန်းစဉ်းစားပြီးဖို့ကျွန်တော်တို့တိုက်တွန်းထားတာတွေလည်းရှိပါတယ်ဒီလိုကိစ္စတွေကိုလည်းပဲကျွန်တော်တို့လေးနက်စဉ်းစားလိမ့်မယ်လို့ယုံကြည်မျှော်လင့်ပါတယ်အထူးသဖြင့်တော့မြန်မာစစ်ကောင်စီအပေါ်ထိရောက်တဲ့အရေးယုံမှုမဟုတ်ပဲဆက်လက်ထိတွေ့ဆက်ဆံနေမယ်ဆိုရင်အာဆီယံရဲ ASEAN အကျိုးဖြစ်ထွန်းစေတဲ့ဖွဲ့ဝင်မျိုးမဟုတ်ပါဘူး။အာဆီယံအတွက်ဖြစ်ဖြစ်မြန်မာနိုင်ငံအတွက်ဖြစ်ဖြစ်ပြဿနာတွေရဲ့အခြေခံပြဿနာတွေရဲ့အဓိကအရင်းမြစ်တာဖြစ်တဲ့အတွက်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေသမျှတော့အာဆီယံဟာကိုယ်ကုန်တိတ်ခါကိုလေဗယ်ကျိုးပန်းပြီးတော့ထိန်းသိမ်းရဖို့ရှိတယ်။ရှိပြီးသားကုန်စိတ်တိတ်ခါများလဲကြားဆင်းသွားနိုင်တဲ့အတွက်ဒီစည်းဝေးကနေ ဒေသတွေမှာရှိတဲ့ရှိအပ်တဲ့မူဝါဒအပေါ်မှာပမံကန်ကန်ယက်တည်တဲ့ဒေသဆိုင်ရာအဖွဲ့အစည်းအနေနဲ့ပမံကန်ကန်ဥဆောင်မှုတွေကိုပေးသွားနိုင်မယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ဗျ
ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့တော်မှာဒီကနေ့ကျင်းပမယ့်အာဆီယံနိုင်ငံသားရေးဝန်ကြီးအဆင့်အစည်းအဝေးမစတင်ခင်မနေ့ကအာဆီယံအဆင့်မြင့်အရာရှိကြီးတွေရဲ့အစည်းအဝေးပွဲကျင်းပတာမှာတော့မြန်မာစစ်ကောင်စီရဲ့အကြီးတန်းတာဝန်ရှိသူတဦးအွန်လိုင်းကတဆင့်တက်ရောက်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနပြောခွင့်ရသူတဦးဖြစ်သူဆုံနရီချွမ်က VOA ခမာဌာနကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်ဒီသတင်းပေးပို့ချက်ပေါ့နော်ဒီတည်င်းလွှာနဲ့တဆက်သေးပဲကျမတို့အခုဒီ VOA Cambodia ဌာန Editor Kim Samman ကို Editor ဦးကျော်စန်းသာဆက်သွယ်မေးမြန်းထားတာကိုလည်းတင်ပြမှာပ
ါဒီကနေ့မှာပဲအာဆီယံလက်ရဥက္ကဋ္ဌဖြစ်တဲ့ Cambodia နိုင်ငံမှာပြုလုပ်မဲ့အာဆီယံနိုင်ငံကြီးဝန်ကြီးများရဲ့ Retreat ခေါ်တဲ့စီးပွားပွဲမှာမြန်မာနိုင်ငံကိုယ်စားလှယ်မပါဘဲနဲ့ဒီကိစ္စကိုဘယ်လိုကင်တွယ်ဆွေးနွေးရမလဲဆိုတာနဲ့ပတ်သက်ပြီးတော့အာဆီယံအရေးကိုနှစ်ပေါင်းများစွာဆောင်ကြည့်လေ့လာခဲ့တဲ့ VOA ခမာဌာနကအက်ဒီတာကင်ဆင်မင်းကတော့သူရဲ့အမြင်ကိုအခုလိုပြောပါရစေ။
In the meeting last year in April, all the head of state including the junta leader also agreed to the 5-point consensus.
မနေ့ကအာဆီယံခေါင်းဆောင်တွေအစည်းအဝေးပွဲမှာစစ်ကောင်စီခေါင်းဆောင်ကိုဖိတ်ခေါ်ပြီးဘုံသဘောတူညီချက်၅ချက်ကိုချမှတ်ခဲ့တာလည်းရှိပါတယ်။ကိုနိုင်ငံကြရေးဝန်ကြီးတွေအစည်းအဝေးပွဲမှာလည်းဒီ၅ချက်ပါအတိုင်းပြစ်ခတ်ဆုံးသက်ရေးဘယ်လိုလုပ်ကြမလဲဆိုတာညှိနှိုင်းကြပါလိမ့်မယ်
။ဒါပေမဲ့မြန်မာပြည်သူတွေကောနိုင်ငံတကာကပါပြောနေကြတာကတော့ဒီကိစ္စပြည်လည်ရေးအတွက်အဓိကတွေ့ဆုံရပုဂ္ဂိုလ်ဟာဒေါင်ဆန်းစုကြည်ဖြစ်တယ်လို့ဆိုနေကြတယ်။ဒါကြောင့်သူနဲ့တွေ့ဖို့လိုတယ်။ဒါပေမဲ့အဲ့လိုတွေ့ဖို့ဆိုတာကောဖြစ်နိုင်မှာမလားအခုဒီခေတ်စဉ်မှာ
။ Yes and so far what we've heard is the junta leader has already agreed to welcome
ဟုတ်ပါတယ်ကျွန်တော်သိရတော့ဆိုရင်တော့စစ်ကောင်စီအကြီးကြီးကလည်းအာဆီယံဥက္ကဋ္ဌရဲ့အထူးတန်ကိုကြိုဆိုဖို့သဘောတူထားပြီးဖြစ်ပါတယ်သူကမြန်မာနိုင်ငံမှာတခြားအုပ်စုတွေနဲ့တွဲခွင့်ပေးဖို့သဘောတူထားပြီးလို့သိရပါတယ
်သူနဲ့တွဲခွင့်မရလည်းပဲအာဆီယံကိုယ်စားဥက္ကဋ္ဌဆက်ပြီးတော့ဆက်လွှတ်မှာပဲဆိုတဲ့သဘောလို့ယူဆပါသလား
We don't know about meeting with Dong San Suu Kyi yet.
ဒါနဲ့ပတ်သက်လို့ကတော့အာဆီယံကိုယ်စားလှယ်ဟာစစ်ကောင်စီကိုဘယ်အထိဆွဲဆောင်နိုင်မလဲဆိုတာပဲစောင့်ကြည့်ရမှာပါ။အခုချိန်ထိတော့စစ်ကောင်စီအနေနဲ့ဒါကိုသဘောတူမထားဘူးဆိုတာပဲကျွန်တော်သိထားပါ
တယ်။ဆိုတော့အဲ့ဒီသူကိုယ်စားလှယ်ဆီလွှတ်မဲ့ကိစ္စကအခုဝန်ကြီးများစီဝေးအဆင့်မှာပြီးသွားမှာလား။ဒါမှမဟုတ်မကြခင်ကျင်းပမဲ့ TV စီဝေးဝဲကများဆုံဖြတ်ကြဖို့ရှိပါသလား
။ Actually the retreat for sure that according to experts whom I talked to will focus
on ကျွန်တော်စကားပြောဖြစ်ခဲ့တဲ့ကျွမ်းကျင်သူတွေရဲ့အမြင်ကတော့ဒီဝန်ကြီးစီဝဲဟာကိုဗစ်ကိစ္စအပါအဝင်ကျန်းမာရေးနဲ့တခြားကိစ္စတွေဒေသရင်းစီဝဲရေးနလန်ထူရေးကိစ္စတွေဆွေးနွေးရမယ်လို့သိရပါတယ်ဒေါ်ဆက်စုကြည်နဲ့ပတ်သက်လို့ကတော့တရားရုံးမှာအမှုရင်ဆိုင်နေရတဲ့သူနဲ့တွေ့ခွင့်မပေးနိုင်ဘူးလို့စစ်ကောင်စီကပြောထားတာပါအာဆီယံကိုယ်စားလှယ်ကဘလောက်ဆွဲဆောင်နိုင်မလဲဆိုတာကိုပဲကြည့်ရမှာပါကျွန်တော်အမြင်မှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာသူ့ခေါ် soft approach လို့ခေါ်တဲ့အနုနည်းချင်းကပ်မှုကိုဆက်လုပ်လိမ့်မယ်ထင်ပါတယ်ဒီအတွက်သူဟာစစ်ကောင်စီကြီးကဲနဲ့အရင်တွေ့ဆုံပြီးသူတို့အနေနဲ့ကမ္ဘောဒီးယားကိုဘယ်အထိလှုပ်ခွင့်ပေးမလဲဆိုတာစကားပြောရပါလိမ့်မယ
်ကမ္ဘောဒီးယားခင်ဗျားဟာဒီအရေးကိုစောင့်ကြည့်လေ့လာလာတဲ့ဝါရင်ခမဌာနကတော့ editor တူဖြစ်တယ်အဲ့တော့ခင်ဗျားရဲ့ပုဂ္ဂိုလ်ရေးအမြင်ကဘယ်လိုရှိပါလဲကမ္ဘောဒီးယားနိုင်ငံဟာဒီကိစ္စနဲ့ပတ်သက်ပြီးတော့အောင်မြင်မြင်ဝင်ရောက်စည်းစားဆောင်ရွက်ပေးနိုင်လိမ့်မယ်လို့ထင်ပါတယ
် A journalist reporting on this issue for many years it seems that the agenda is
ဒီရေးကိုနှစ်ပေါင်းများစွာစောင့်ကြည့်လာခဲ့တဲ့ journalist တယောက်အနေနဲ့ဒီပြဿနာအတွက်ဘာလုပ်မလဲဆိုတဲ့အစီအစဉ်တွေကတော့စစ်ကောင်စီရဲ့သဘောတိုင်ဖြစ်နေမယ်ဆိုတာတွေ့မိပါတယ်သူတန်တမန်ကိုဘသူနဲ့တွေ့ခွင့်ပေးမယ်ဆိုတာလဲသူတို့အပေါ်မူတည်နေပါတယ်။နောက်ပြီးစစ်ကောင်စီကသူတို့လုပ်နေတဲ့နီလန်ဟာကမ္ဘောဒီးယားနိုင်ငံရဲ့အတိတ်ကအတွေ့အကြုံတိုင်းပဲဖြစ်တယ်။အဓိပ္ပာယ်ကတော့၁ဒါချိန်ရွေးမယ်ကိစ္စဖြစ်တယ်၊၂ဟွန်ဆန်ပြောပြောနေတဲ့အနုနီးချင်းကပ်မှုဆိုတာကိုလက်ခံမယ်ဆိုတာပါပဲ
။ဒါကတော့ VOA ခမာဌာနက Editor Kim Sanman ကို Editor ဦးကျော်စန္ဒာကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာပါရှင်။အခုတော့ကျမတို့ဒီရှမ်းပြည်နဲ့ကရင်ပြည်နယ်ကတိုက်ပွဲတွေအခြေအနေကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာဆက်အာနာတင်ပြည့်ရဲ့နောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်အရက်သားတွေထိခိုက်သေးခြင်းမှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေနဲ့တတိပေးနေပြီမဲ့တိုက်ပွဲတွေကတော့ဆက်ပြီးဖြစ်ပွားနေသေးပါအင်္ဂါနေ့တုန်းကဆိုလို့ရှိရင်ရှမ်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကရင်ပြည်နယ်ဘက်မှဆိုရင်လေကြောင်းအပါအဝင်တိုက်ခိုက်မှုတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ VOA သတင်းတောက်တွေပေးပို့ထားတဲ့သတင်းတွေကိုစူးစီးပြီးတော့ကိုခင်မောင်စုမင်းကတင်ပြမှာပါရှင်
။ရှမ်းပြည်နယ်တောင်ပိုင်းနဲ့ကရင်ပြည်နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးတပ် PDF တွေအကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ကြပြီးစစ်ဘေးရှောင်တွေထွက်ပြေးနေကြရပါတယ်။ရှမ်းပြည်တောင်ပိုင်းမှာဆိုရင်စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့မနေ့ကမိုးပြဲမြို့တဲကိုဝင်ရောက်လာပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေရှိတဲ့နေရာတွေကိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးပြဲမြို့ပေါ်ဦးတည်ရက်ွက်မှာမနေ့မနေ့ပိုင်းနဲ့ညနေပိုင်းတွေမှာနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့မြို့ကန်တဦးကပြောပါတယ်
။လက်နက်ကြီးတွေကဒီကြိမ်နဲ့ပဲအတော်ရက်ွက်ထဲမှာပစ်ခိုက်တိုင်မှုရှိတဲ့ခါကျတော့ကျွန်တော်တို့ဝဲရောကြဲ့ရောအစာရီငါပဲလူရောဘာဖြစ်လဲဟုတ်မနဲ့ဆက်တနိုင်ခွဲတဲ့အောင်နော်ခုထိရသမီးမစားရတဲ့ဒီလူလူထုလည်းအများကြီးရှိပါတယ်ကိုလုံးကြောက်လန့်ကြရတယ်ခင်ဗ
ျစစ်ကောင်စီတပ်တွေဟာတင်ကားတွေကိုပါအသုံးပြုပြီးစစ်အင်အားအမြောက်အများနဲ့မိုးပြဲမြို့ထဲနေရာအနှံ့တက်ဆွဲနေရာယူထားတယ်လို့ဒေသခံတွေကပြောပါတယ်မိုးပြဲမြို့တဲ့ဒေသခံကာကွယ်ရေးတပ်တွေရှိမယ်လို့ထင်တဲ့နေရာတွေကိုလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့လည်းစစ်ဘေးရှောင်ကူညီပေးနေသူတဦးကပြောပါတယ်
။ဒီမိုးပြဲစင်ညာဆိုင်ခမရ၄နှစ်နဲ့၄စီတော့ဒီကလည်းမိုးပြဲမြို့ထဲကိုဆင်းလာတယ်။နောက်အကွာလည်းဒီတောင်ဆက်လာတော့ဒီမိုးပြဲထဲကိုစင်ကားတွေနဲ့ဆက်တာပေါ့စင်ကားသုံးကြီးနဲ့လည်းဆက်တယ်ဒီသူရင်အားများပြားနေပေါ့နော်။နောက်ဒီမနဲ့မှပေါ့ဒီမနဲ့ဆက်နိုင်ခွဲဝန်းကျင်တော့မှပစ်ခတ်မှုတွေဖြစ်လာတာပေါ့။ဒီနာယူဝဲဆက်နိုင်ဝန်းကျင်လာတော့သူကပြန်လာပစ်ခတ်တယ်။နောက်မှနောက်ပိုင်းကကျတော့လက်နဲ့ကြီးနဲ့ပဲပြန်လာများတယ်စစ်ကောင်စီကဒီလက်နဲ့ကြီးနဲ့လည်းမြုပ်ခဲကိုလမ်းဆူတာပေါ့နော်။
ဒေသခံ PDF လက်နက်ကင်အဖွဲ့ပြန်ကြားရေးတာဝန်ခံတဦးကလည်းဒီသတင်းပတ်တဲ့စတင်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်
။ဒီကိမှုတော့ဖြစ်နေတယ်လို့ပြောလို့ရတယ်ခင်ဗျာ။ဒီစစ်ကောင်စီကတော့လက်နက်ကြီးတွေနဲ့တော့ထူနေတယ
်။အခုလိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒေသခံတွေအိုးအိမ်ဆွန့်ခွာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်လာသူတွေရှိတယ်လို့မြို့ထဲမှာပိတ်မိနေသူတွေလည်းအများအပြားကြံရှိခဲ့တယ်လို့စစ်ဘေးရှောင်ကူညီပေးသူကဆိုပါတယ်လက်တလောမိုးပြဲမြို့တွင်ကတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းမျိုးမရှိသေးပါဘူးတချိန်တည်းမှာပဲကရင်ပြည်နယ်မြောက်ပိခင်အတွင်းက 4K ကောမြို့တစ်အနီးဖလူလေးချေးရွာမှာကရင်မြို့သားအစည်းအရုံး KNU ရဲ့တပ်မဟာ6 KNLA တပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်ဖွဲ့ကတစ်ဖက်တနင်္လာနေ့ကစပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်။ အင်္ဂါနေ့ကတိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေထွက်ပြေးနေခဲ့ရတယ်လို့ PDF ခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ်
။တိုက်ပွဲတွေကြီးပြင်းဖြစ်တယ်။အနောက်အမြောက်ကောင်ကနေလေလေကြီးကောင်အမြောက်ကောင်ကနေတော့လေအဲဒီခလူဘက်ကိုနှမ်းဖြစ်တယ်။ဟိုရန်နှမ်းပြင်းလာပါတော့။လာပြစ်သွားတာရဟန်းရင်လည်းလာပြစ်သွားတာပထမကင်းတော့လာနေနေလာကင်းတော့ပါလားကင်းတော့ပြီးတော့ရဟန်းရင်လည်းပြစ်သွားတာဟုတ်ကဲ့
ဖေဖော်ဝါရီလ16ရက်မနေ့ကဒုက္ခသည်တွေပုံကုန်နေတဲ့နေရာတွေနာရဟန်းရင်တွေနဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်လဲထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကမ်းနာကိုဒုက္ခသည်တွေထတ်တိုးလာနေတယ်လို့ဒုက္ခသည်တွေကိုအစားအသောက်ကူညီပေးနေသူတူကပြောပါတယ
်အခုထပ်ပြေးလာဆိုတော့2000ကျော်မှနေပြီပြီးတော့အဲ့ဒါတချမ်းလေးပဲဟိုမက်ကော့ကေးတစုလေးပဲစတဲ့နေရာမှာတော့ရှိအောင်မယ်စတဲ့နေရာမှာလည်းရှိတယ်ဘာကြောက်ခက်ဘတ်တို့ဝလီဘတ်တို့
အင်္ဂါနေ့မှာပဲကုလသမဂ္ဂကလည်းမြန်မာနိုင်ငံမှာလက်နက်ကင်ပြိပခါတွေကြောင့်စိုးဝါလာနေတဲ့အခြေအနေတွေအပေါ်စိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်စစ်အာဏာသိမ်းပြီးတစ်နှစ်ကျော်ရှိလာတဲ့အချိန်မှာလုံခြုံရေးနဲ့စာနာမှုအကူအညီလိုအပ်ချက်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်ကြောင်းလည်းကုလသမဂ္ဂအတွင်းမှုချုပ်ယုံကပြောဆိုလိုက်ပါတယ်ခင်ဗျာ
ခုခင်မအောင်ဆိုမိပါရှင်ကြာတာပရင်းနေနေခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ထိုင်းနိုင်ငံချင်းမိုက်ပြည်နယ်ဟော့ခိုင်မှာဖေဖော်ဝါရီလ15ရက်နေ့ညနေကအထောက်အထားမဲ့မြန်မာ20လောက်ကိုလူကုန်ကူးလာတဲ့ကားတစ်စီးနဲ့မော်တော်ဆိုင်ကယ်တစ်စီးတိုက်မိပြီးတော့လူသေဆုံးမှုဖြစ်ခဲ့ပါတယ်။ကားမောင်းသမားထွက်ပြေးသွားတာကြောင့်ကားပေါ်မှာပါလာတဲ့မြန်မာတွေလည်းဖမ်းဆီးခံခဲ့ရပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံချင်းမိုင်ပြည်နယ်ဟော့ခရိုင်မှာဖေဖော်ဝါရီလ15ရက်နေ့ညနေကအထောက်ထားမဲ့မြန်မာ20လောက်ကိုလူကုန်ကူးလာတဲ့ကားတစ်စီးနဲ့မော်တော်ဆိုင်ကယ်တစ်စီးတိုက်မိပြီးလူသေဆုံးမှုဖြစ်ခဲ့တာပါ။ယင်းတိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ဆိုင်ကယ်မောင်းလာတဲ့ကလေးတဦးသေဆုံးသွားခဲ့ပြီးမြန်မာတွေကိုလူကုန်ကူးလာတဲ့ကားမောင်းသမားကတော့ထွက်ပြေးတိမ်းရှောင်သွားခဲ့တယ်လို့ဆိုပါရယ်။ကားပေါ်မှာတော့အထောက်ထားမဲ့မြန်မာတွေပါလာတဲ့အတွက်အခင်းဖြစ်ပွားချိန်မှာမြန်မာတွေလည်းထွက်ပြေးကြတယ်ဆိုပြီးဒေသဆိုင်ရာအာဏာပိုင်တွေကဆိုပါရယ်။ဒီနောက်မှာတော့ထွက်ပြေးသွားတဲ့အထောက်ထားမဲ့မြန်မာတွေကိုထိုင်းရနာပိုင်တွေကလိုက်လံဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံသား၈ဦးကိုဖမ်းမိခဲ့တယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါဗျ။အ
ဲဒီမြန်မာရောက်နေတဲ့လို့ဆိုရဲတင်လာတဲ့ကဟိုအဲတင်လာတဲ့ကနေပေါ့။အဲရဟိုဆက်တက်တက်ဆက်တုံးတာကလေးတူပေါင်းလာတဲ့ဆိုင်နဲ့တိုက်တာ။ခရီးရတည်တော့အောင်။ဒီတော့ဆိုင်ကထွက်ပြေးတော့ကျန်တဲ့လူရယ်ဗမာရယ်ကပြန်ပြီးအောင်ကပ်ပြီ။ဒါမှရှိရောက်တော့ပြန်ပြီးတယ်။ဒီမောင်ကလို့ပြောအဲတရားမဝင်ပြန်လာရတရားမဝင်မိရတယ်နေ့စဉ်နေ့စဉ်လို့ဖြစ်နေ
။ရင်းတိုက်မှုကတော့ဖေဖော်ဝါရီလ15ရက်နေ့ညနေ9နာရီခန့်ကချင်းမိုင်ပြည်နယ်ဗန်းဖော်လွန်ကျေးရွာနီးမှာဖြစ်ပွားခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။အခင်းဖြစ်ပွားမှုဖြစ်ပြီးအနီးနားတောအုပ်တွင်မှပေါအောင်နေတဲ့အမျိုးသမီး9ဦးနဲ့ကလေးတဦးပါဝင်10ဦးကိုတော့ထိုင်းအနာပိုင်းတွေကဖမ်းဆီးခဲ့ပြီးလူကုန်ကူးလာတဲ့ရင်မောင်းနဲ့ထွက်ပြေးသွားတဲ့မြန်မာနိုင်ငံသားတွေကိုလိုက်လံရှာဖွေနေစေဖြစ်ပါတယ်။ထိုင်းနိုင်ငံမှာနေ့စဉ်အထောက်ထားမဲ့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိနေပြီးလူကုန်ကူးမှုဖြစ်စဉ်အတွင်းအခုလိုမျိုးရင်မတော်တဆတိုက်မှုတွေကြောင့်အထောက်ထားမဲ့မြန်မာတွေတိုက်ဆုံမှုတွေလည်းမကြာခဏဖြစ်ပေါ်နေပါတယ်ရှင်
။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေသတင်းလွှာတွေသတင်းတွေနဲ့ပတ်သက်ပြီးတော့ website စာမျက်နှာဖြစ်တဲ့burmese.voanews.com အချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အဲ့ဒီထဲမှာတော့ ICJ မြန်မာအမှု80မြက်အလားအလာနဲ့ပတ်သက်လို့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။အားကစားကဏ္ဍလူထုနဲ့ကျမ်းမာရေးစာရာတွေကိုလည်းတင်ဆက်မှာပါရှင်။ကြာတာပရင်းနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။လိုင်းတိုမီတာ3249ရို့ပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အရေးကြီးဆုံးအနေနဲ့အဲ့လိုအဲကာဝေးစေးကိုပြည့်မြေတွေထူရပါလိုရင်လိုသလိုဘူစတာတွေခနာသက်တူတွေဖိုးစတူတွေထူရမယ်ပြီးလို့ရှိရင
်ဒါကတော့မြန်မာနိုင်ငံကိုဒီကိုဗစ်ထုတ်ထလိုက်ဥတီလာတဲ့အချိန်မှာပြည်သူတအူးချင်းစီနေနဲ့လိုင်းနာလှုပ်ဆောင်တင်တာတွေနဲ့ပတ်သက်လို့လူထုနဲ့ဂျမ်းမာရေးကဏ္ဍကိုတင်ပြတဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်အားကစားကဏ္ဍကိုလည်းထုတ်လွှင့်ပါပါအခုတော့ဥကြော်ဇန်သားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါနိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုမကြာခင်မှာပြန်လည်စတင်တော့မှာဖြစ်ပါတယ်အမှုသွားအမှုလွာဘလို့ရှိနိုင်ပါတလေဥပဒေအထောက်အကူပြုကွန်ရက်ကလူခွင့်ရေးရှိနေကြီးဥအောင်ထူးနဲ့ဥကြော်ဇန်သားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဥအောင်ထူးနာ ICJ မှာဂမ်ဘီယာနဲ့မြန်မာနိုင်ငံအကြားဖြစ်တဲ့အမှုကိုမကြာခင်ပြန်လည်စတင်တော့မှာဖြစ်ပါတယ်2019လုံးကမြန်မာနိုင်ငံဘက်ကကံွက်တဲ့ကိစ္စပေါ်လေကံွက်လော်ကိုတည်ဝင်မတွေ့ရတော့လဲပဲအဲ့ဒီမြန်မာနိုင်ငံဘက်ကအဓိကအကျိုးဆောင်ပုဂ္ဂိုလ်ဖြစ်တဲ့ဝီလျံချာဘတ်စ်ရဲ့ဆောက်လက်ချက်အထက်မှာပထမတစ်ပိုင်းကတော့ဂမ်ဘီယာနိုင်ငံဟာ proxy နိုင်ငံ OICO ကိုစားပြုပြီးဆွဲတဲ့နိုင်ငံသားဖြစ်တယ်သူဟာဒီအမှုမှာတကယ်နစ်နာရတဲ့လူနစ်နာသူမဟုတ်တဲ့အတွက်ကြောင့်ဆွဲဆိုပိုင်ခွင့်မရှိဘူးဆိုပြီးတော့ဂမ်ဘီယာရဲ့ဆွဲဆိုပိုင်ခွင့်ကိုစင်ခေါ်ထားပါတယ်နောက်တစ်ခုကတော့ ICJ ဆိုတဲ့တရားရုံးရဲ့ jurisdiction စီရင်ပိုင်ခွင့်ကိုစင်ခေါ်ထားပါတယ် ICJ ဟာ genocide ကိုသာလျှင်စစ်စစ်စီရင်နိုင်တယ်အခုဖြစ်တဲ့ကိစ္စက genocide မမြောက်ဘူးလူတွေကိုစက်ဖြတ်ကျူးလွန်မှုတွေရှိခဲ့တော်လဲတာဟာလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုသာဖြစ်တဲ့ crime against humanity သာဖြစ်တယ်လို့အဓိကအဲ့ဒီနှစ်ချက်ကိုကန့်ကွက်ခဲ့တယ်လို့ကျွန်တော်နားလည်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥအောင်ထူရနဲ့ပို့ပြီးတော့ရှင်းအောင်ပြောပြနေတာခင်ဗျဟုတ်ပါသလားဟာ
ဟိုဒီလိုပါဟိုနှစ်ပိုင်းရှိပါတယ်နှစ်ပိုင်းကတော့ preliminary objection လို့ခေါ်တဲ့ပနာမကန့်ကွက်တဲ့ပိုင်းပေါ့လေနောက်တစ်ပိုင်းက merits of the case လို့ခေါ်တဲ့မှုရဲ့အရေးတွေမှုရဲ့နှစ်သာရပေါ့အဲ့ဒါတစ်ပိုင်းရှိပါတယ်ခုနဦးကျော်တန်သာမေးသွားတဲ့ဟို ONC မှာတရားစွဲဆိုခွင့်မရှိဘူးနောက် genocide မဟုတ်ဘူး ICJ မှာစီမံအာဏာမရှိဘူးဆိုတော့ပနာမကန့်ကွက်ချက်ဖြစ်preliminary objection ဖြစ်ပါတယ်အဲ့တော့ပနာမကန့်ကွက်ချက်နဲ့ပတ်သက်လို့ဟိုသိပြီးတော့ပြဿနာရှိလာတယ်လို့ကျွန်တော်မမြင်ဘူးဟိုဘာကြောင့်လဲဆိုတော့ဒါကတရားရုံးရဲ့စီရင်ပိုင်ခွင့်အာဏာတော်တယ်မှာရှိတယ်သို့တော့ debate တော့လုပ်မယ် argument ရှိမယ်သို့တော့ပြဿနာတိတ်ရှိပုံတော့မရဘူးဥပဒေကြောင့်ကကျွန်တော်ကြည့်တာဘယ်မှာသွားပြဿနာရှိလဲဝီလျံရှက်ပတ်တူခရစ်စတိုဘာစတိတ်ကာရုဘက်ကထောက်ပြတဲ့ point ဟာgenocide intent ကိုခေါ်ပါလေ။အဲ့ဒါပါလဲဆိုတော့ဒီခရယခိုင်မှာရခိုင်ပြည်နယ်မှာရိုဟင်ဂျာတွေကိုစန့်ကျင်တဲ့မှုတွေရှိတယ်၊တပ်ဖြတ်မှုတွေရှိတယ်၊ရွာမိရှုရာရှိတယ်၊တောင်းနဲ့ချီပြီးတော့ 9,000 ကျော်တခါထွက်သွားလိုက်ရတယ်။ဒါပေမဲ့အဲ့ဒါတွေကိုကျူးလွန်တာဟာ genocide intent လို့ခေါ်တဲ့ဟိုလူမျိုးလုံးတပ်ဖြတ်မှုကိုကျူးလွန်ရွေးခြင်းနဲ့ကျူးလွန်တာမဟုတ်ဘူး။ဆိုတော့အဲ့ topic တွေကတော်တော်ကိုရေးကြီးထောက်ပြချက်ဖြစ်တယ်။တတိပြရတော်တော်ခဲ့တယ်။ဆိုရဲကကျတော့အဲ့ပုံမှာအဓိကကံွက်တာဖြစ်တယ်။သို့တော်လည်းပဲအခုပြန်ပြီးတော့ချိကနဲ့ကိစ္စတော့ကျွန်တော်နားလည်ရတော့ဖြစ်ရင်သူချပေးထားတဲ့ provisional measure လို့ခေါ်ရဲဂျာကာလာစီမံဆောင်ရွက်မှန်ကိစ္စတွေဘယ်လောက်ထိအောင်လိုက်နာလဲဆိုတဲ့ပုံမှာဆက်လက်ဆုံးတော့ဆွေးနွေးသွားမယ်။ဟိုဟောပေါ့စီမံအနာကိစ္စတပိုင်းပေါ့လေ။အဲ့လိုကျွန်တော်နားလည်ပါတယ
်။ဘယ်လိုလုပ်ပြောအဲ့ဒီ intent genocide လုပ်လို့ရဲ့ intent ကိုဘယ်လိုဆက်စပ်ပြကြရမလဲခင်ဗျအဲ့ဒီလူရဲ့စိတ်ထဲမှာဒီလူရဲ့ရှိခဲ့တယ်မရှိခဲ့တယ်ဆိုတော့အခုခါမှာဒီမြန်မာနိုင်ငံဘက်ကအဲ့ဒီမှာစစ်တပ်ကလုပ်ခဲ့တဲ့ social media တွေဘာတွေပိတ်ပင်ထားတာတွေ့ရတယ်ဆိုတော့အဲ့ဒီထဲမှာများသူတို့လှုံ့ဆော်ရဲဆိုတော့ထောက်ထားများသူတို့ရှာပြီးပြကျင်တဲ့သဘောလားအဲ့လိုပြလို့ရမှန်ကြခင်ဗျာ intent ကိုဆက်စီပြဖို့
ဟိုအဲ့ရတော့မီဒီယာနဲ့တော့မရနိုင်ဘူးဗျဒီကောင်ကတော်တော်လေးကိုတတိပြဖို့ပြဖို့ခက်တယ်ဟိုဘယ်လိုလဲဆိုရတော့ဗျာဥမာသူတို့ဖွဲ့စည်းကြတဲ့မှာအချင်းချင်းထုတ်ပြန်ထားတဲ့ညွန်ကြက်လိုအမိတ်လိုဟာမျိုးရှိသလားဆိုကြပါလို့ရူရင်းကြတွေကိုလူမျိုးအလိုက်ရှိတဲ့တော့အတွက်အဲရူရင်းကြဆိုတဲ့လူမျိုးတွေကိုသူ့တင်ရှင်းနေတော့အနေထားမျိုးနဲ့စာနဲ့ပင်နဲ့ညင်ကြထားတဲ့ထုတ်ပြန်ချက်တွေရှိသလားအဲ့လိုမျိုးကသိကောင်းတဲ့တတိကံချက်ပေါ့ဗျာဒါပေမဲ့အဲ့လိုမျိုးရောက်ဖို့သိခက်တယ်လေအဲ့ဒါကြောင့်တရားရုံးကတော့တရားရုံးအခြေခံအစ်နာမှာပဲဆိုတော့တတိကံထောက်တာမခိုင်လုံဘူးဆိုရင်တော့လေဒါပယ်ချသွားနိုင်တယ်အဲ့လိုပယ်ချသွားနိုင်တယ်ကံကံမြဘက်ကတရားစရောပေချသွားနေတယ်ဆိုရင်မြန်မာဘက်ကနိုင်တာပဲ။အဲမြန်မာဘက်ကနိုင်ခြင်းကဘာဖြစ်သွားလဲဆိုတဲ့ခါကျတော့အခုလောလောဆယ်ရပြောတဲ့စစ်ကောင်စီနိုင်တာပဲ။အဲစစ်ကောင်စီကရင်းညာဒီပေါ်မှာတလောက်ထီအောင်ရဲဆဲကျွလုံလာတော့မှကြည်ပါလား။ကမ္ဘာတရားရုံးကတော့မှပေချလိုက်ပြီဆိုတဲ့ခါမှာစစ်ကောင်စီကအင်မတန်ကြောက်စရာကောင်းတဲ့လူသက်လက်နဲ့ကြီးဆက်ရသွားတဲ့ဘိုးရောက်သွားနိုင်ပါလေ
။ဆိုတော့အခုစစ်ကောင်စီအနာသိမ့်ပြီးတဲ့နောက်မှာကျွလုံတဲ့ကိစ္စတွေရောအခုစစ်ဆင်းမဲ့အပုနဲ့ပတ်သက်ပြီးတော့အကျုံးဝင်နိုင်ပါသလားအဲ့ဒီမှာအဲ့ဒါနဲ့ပတ်သက်ပြီးတော့ထဲဆွဲလို့ရမှာခင
်ဗျ။မဖြစ်နိုင်ဘူးဗျ။အဲ့ဒါနဲ့ဆက်ဆက်နိုင်တာ ICJ မဟုတ်ဘူး
။ ICC
International Criminal Court ရဲ့နိုင်ငံတကာရဲ့တရားရုံးနဲ့ဆက်ဆက်လို့ရနိုင်တယ
်။ဟုတ်ကဲ့
။အဲကြောင့်လည်းဆိုတော့ ICJ ကဂျင်နိုဆိုက်ကိုပဲတွားရမှာ။ဆိုတော့ခုနကပြောရရူရင်းညာဒီပေါ်မှာတီးတန့်ကျူးလွန်တဲ့ဟာတော့မှဂျင်နိုဆိုက်ရဲ့ intent လို့ပြောတဲ့ယူကျက်သက်တည်ပြောင်းသိခက်နေတဲ့ကံမှာဒီအနာဒီဒီဘက်ခင်မှာပေါ်တဲ့ဟာတွေအားလုံးကဂျင်နိုဆိုက်တဲ့အင်တန်နဲ့တက်တည်ကြဖို့ကမဖြစ်နိုင်တော့ဖြစ်တယ်။ဒါကြောင့်အကျိုးဝင်ဟိုဂျင်းဝင်လို့ရှိရင် war crimes ဖြစ်နိုင်တယ်။ crimes against humanity လို့ခေါ်တဲ့လူသားဆန့်ကျင်ပြုံဖြစ်နိုင်တယ်၊ဆေးရုံဖြစ်နိုင်တယ်။ဒါကြောင့် ICJ နဲ့တော့မဆိုင်တော့ဘူး။ဆန့်ကျင်ဆိုင်ရင်ဆက်ဆက်လို့ရတယ် ICC နဲ့ဖြစ်နိုင်ပါတယ
်။ဟုတ်ကဲ့။ဒီညမှာ ICJ ရဲ့အမှုတွေကတော့နိုင်ငံတွေပေါ့လေ states တွေ ICC ကြတော့ပုဂ္ဂိုလ်တူချင်း individual တို့အဖွဲ့အစည်းတို့လည်းဆွဲလို့ရတယ်ထင်ပါတယ်ကောင်းတော့
။ဟုတ်တယ်မှန်တယ်။သို့တော်နိုင်ငံတော်ဥပဒေဖြစ်တဲ့ Montevideo Convention Article 1A က state ကအင်္ဂါ၄ခုရှိတယ်။ဟိုလူထုရှိရမယ်၊နေမည်ရှိရမယ်၊အစိုးရရှိရမယ်၊ပြီးရင်နိုင်ငံနဲ့ဆက်သနိုင်ငံရှိရမယ်။၄ချက်ရှိတယ်။အဲ၄ချက်ကိုအခုလောလောဆယ် ICJ မှရင်ဆိုင်တွေကိုပြင်ဆင်နေတဲ့ NUG ဘက်ကဆိုးရောက်ကိုဖူကလို့ဖွင့်နေတာပေါ့အဓိကအဖြစ်တော့ဟိုဆိုးရနေရာမှာအတင်းယူထားတဲ့ဟို2000ကျပ်ဖွဲ့စည်းမှုအောက်မှာလည်းပဲအဓိကယူထားတဲ့စစ်ကောင်ဆိုဟိုစစ်တပ်စစ်ကောင်စီဟိုဒီဖွင့်ဆိုပြီးတော့မှ ICJ မှာရင်ဆိုင်မယ်ဆိုရင်တော့ဟိုအကျိုးရှိနိုင်မယ်လို့ယူရှိနိုင်မယ်ယူဆပါတယ
်ဟုတ်ကဲ့ဆိုတော့အခု NUG ကသမနိုင်ငံကိုသူရအကူစားပြုခွင့်ရဖို့အတွက် ICJ မှာလျှောက်ထားတယ်ဆိုတာတွေ့ရပါတယ်ဒါပေမဲ့သင်တို့သတင်းကြားတဲ့အတိုင်းကတော့ ICJ ကတော့သူ Netherlands နဲ့ Belgium နဲ့နိုင်ငံပူးတွဲတာဝန်ယူထားတဲ့မြန်မာစစ်ကောင်စီကိုစစ်စာခံတဲ့ဆံမကြီးနဲ့ဆက်သွယ်နေတယ်လို့သာကြားပါရတယ်ဆိုတော့ဒါကတော့ကျွန်တော်သတင်းကြားတဲ့အတိုင်းပေါ်လေဆိုဥပဒေကြောင့်အရကော NUG ဟာမြန်မာနိုင်ငံကိုကိုစားပြုခွင့်ရနိုင်ပါသလားဆိုတော့ဥအောင်သူပြောတဲ့ state ရဲ့အဓိပ္ပာယ်ဖွင့်ဆိုချက် legend နဲ့ NUG ကိုင်ညူစီရထင်ပါသလားအဲ့ဒါကိုလည်းအကြံဉာဏ်လေးသုံးသပ်ပါဦး
ကောင်စီကိုတစ္ဆာခံတဲ့ဟိုအယုံနဲ့ဆက်တယ်ဆိုတာမျိုးကတော့အညူကြီးလက်ကောက်ထားပါတယ်ဆက်လက်ကောက်မှရှိတယ်။ဘာကြောင့်လဲဆိုတော့ဒီ ICJ ဟာလည်းပဲဟို Foreign Free Norms of General International Law Use ကိုကျင်လို့ခေါ်တဲ့မူလိုက်နာကျင်သမှုတောင်းရှိတယ်။ပြောကျင်တာက ICJ ကိုယ်တိုင်ကနိုင်ငံအဆင့်ရှိတဲ့ပြည်ဥတီကျူးလွန်ထားတဲ့ပုဂ္ဂိုလ်တွေရေးယူဆောင်ရွက်ဖို့ရန်အတွက်ဒီမှာတောင်းလဲရှိတယ်။အဲ့ဘက်ကနေပြီးတော့မှနိုင်ငံအချင်းချင်းရဲ့တင်းဝကြီးတွေကျွလွန်ကြောင်းပေါ်လွင်ထင်ရှားနေတဲ့ဒီစစ်ကောင်စီကိုနိုင်ငံကူစားခုခံဝင်ပေးမယ်ဆိုတာ ICJ ကိုယ်တိုင်ကအဲ့ဒီမူကိုချိုးဖောက်ရောက်တယ်။မြန်မာနိုင်ငံကိုကူစားပြုပြီးတော့ NUG ကတော့ရခုခံဝင်ရှိတဲ့မရှိတဲ့ဆိုတဲ့ပတ်သက်ပြီးတော့ NUG ကဘယ်လိုချိကမလဲဆိုတဲ့ဆိုင်ပါလဲ။ NUG ကအရင်တော့ NGO ဆွေဟောင်းချိကပ်ပုံမျိုးကိုပြောင်းမှုလိုပါတယ်အခုလှုပ်ဆောင်ချက်တွေက NGO ရဲ့ချိကပ်မှုတွေကတော့ကောင်းနေပြီဥပမာသူတို့တရားဝင် အခြေခံသူတို့မှဘာကြောင့်ရှိတယ်ဥကြုံမိုးထုံးကဘာကြောင့်လက်သမားကတွေ့ရင်ဆက်လက်လက်ခံတယ်ဆိုတာအခြေခံပြောမှာရှိကချက်တည်းကောင်းနေပြီသို့တော့အဲ့မှာနှစ်ပိုင်းရှိဖို့လိုပါတယ်တပိုင်းကမလဲဆိုတော့ merits of the case ကိုခေါ်တဲ့ genocide intent နဲ့ကျူးလွန်တာမျိုးဆိုရကိစ္စရမျိုးတွေကိုသူတို့ဘက်ကပြန်နေတုံးတက်ပြီးတော့ဆိုတော့ကျင်း energy လက်ထက်ကတောင်းနေခဲ့ခွင့်နာညောင်းကိုရောင်းမြန်ပြန်ကြောင်းလိုက်ဖို့လိုတယ်။ဟုတ်တယ်။နောက်တစ်ခုကဟိုပေါ့စစ်ကောင်စီကိုကြော်နိုင်မှုတော့တယ်ကိုအရေးကြီးဆုံးကဒီရခိုင်တပ်တော်လို့ခေါ်တဲ့ ULE ရဲ့အခမ်းကဏ္ဍကိုပြင်ပလိုက်ဖို့လိုတယ်။ဆိုတော့ကျင်းက NUG နဲ့ ULE နဲ့ပူးပေါင်းပြီးတော့မှသာကိုကိုရင်ဆိုင်သွားမယ်ဆိုတာမျိုးအကြီးကြကြတရားဝင်မှာတင်ပြနိုင်မယ်ဆိုရင်ရှိကောင်စီနဲ့ခုခံချေပါနိုင်ခွင့်ရတော့နည်းသွားမယ်လို့သုံးသပ်ပါတယ်။ဆောက်ပြီးသားတယ
်။ဆိုလိုတဲ့သဘောကအဲ့တော့အခုဆက်လက်ပြီးတော့ genocide ဖြစ်လာနိုင်တဲ့အလားအလာတွေကိုအခုလုံးထိန်းချုပ်ထားမယ်မဖြစ်စေအောင်လုပ်ပေးရမယ်လို့ဆိုတဲ့ကိစ္စပါပါတယ်။အဲ့ကိစ္စကိုစောစောကရှိကောင်စီကလုံနိုင်ခြင်းမရှိဘူးဆိုတဲ့သဘောပေါ့။ NUG တို့ ULA တို့ကလည်းလုံနိုင်တယ်ပေါ့။ရှိကောင်စီကမကကွယ်နိုင်ဘူးပေါ့အခုလောလောဆယ်မှာအခြေအနေက
။ဆိုရပါဗျာအခုကျွန်တော်တို့ provisional measure မှာကြက်ကလာစီမံချက်ဆောင်ချက်တန်းမှာအချက်၄ချက်ချပေးတာ။အဲ့အချက်၄ချက်ကို IC ချက်ချပေးတဲ့အချက်၄ချက်ကိုတကယ်တမ်းပုံဆောင်နိုင်တဲ့အခြေအနေကစစ်ကောင်စီအောင်မရှိဘူး။သူတို့နှစ်ဖွဲ့မှာရှိတယ
်။သူဘက်ကဆွေးဆိုတဲ့အထက်မှာ reparations ရောကြီးပေးရမယ်ဆိုတဲ့အချက်လည်းပါပါတယ်။ဆိုတော့သူတို့ရဲ့ကန့်ကွက်ထားတဲ့ကိစ္စတွေကိုရညူကြီးဘက်ကယူသိမ်းခြင်းပြီးမြန်မာနိုင်ငံတော့နိုင်ငံဟာဒီနိုဆိုင်ကျွန်းနယ်ဆိုတော့ဝန်ခံရရောက်သွားမလားနိုင်ငံအနေနဲ
့ဟုတ်တယ်နိုင်ငံအနေနဲ့ကျွန်းနယ်သဘောတရားသွားနေမယ်ဟိုဒါကသူ့တော်လည်းပဲဒါအလုပ်တည်တည်ထားပြီးသားဖြစ်တာပဲနိုင်ငံအနေနဲ့ကျွန်းနယ်ဆိုတော့ညာလည်းပဲလက်တွေ့မှာရှေ့ကောင်စီကကျွန်းနယ်ဆိုတာဒီကဘာလုံးသိရတယ်အဲ့တော့ formal အဲ့လိုဖြစ်သွားနေတယ်ဒါတော့မတတ်နိုင်ဘူးဖြစ်ခဲ့ပြီးတဲ့ကိစ္စကိုတောင်းခံရတာဟုတ်သူ့တော်လည်းပဲအနှစ်သာရရောက်တော့ဘလူးကြောင့်ဒီလိုဖြစ်သွားတယ်ဆိုတဲ့ဟာကဘာမှာပေါ်အောင်လုပ်လို့ရတယ်လူလည်းလုံးတင်နေဆက်လုသွားရင်ပြဿနာမရှိတော့
ဘူးတော်ရရှိမှခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်ဟာမြန်မာနိုင်ငံရဲ့ကန့်ကွက်လွာကို ICJ မှာဥဆောင်တင်သွင်းခဲ့တဲ့မြန်မာဘက်ကအကျိုးဆောင်ရှင်နေကြီး William Chavez ကိုဆက်သွယ်ဖို့အကြံဉာဏ်ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးအလားတူသော်ပဲ NUG အစိုးရရဲ့ကုလလက်တချို့ကလည်းပဲကျွန်တော်ကဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဘယ်သူတွေကိုမှားယမ်းထားတယ်လဲဒီရှင်ရည်နဲ့ဆက်ပြီးတော့ဆောင်ရွက်သွားမလားသတိဖြင့်မေးမြန်းရအောင်ဆက်သွယ်ဖို့ကြိုးပမ်းခဲ့ပါတယ်ဒါပေမဲ့လည်းမအောင်မြင်ခဲ့ပါဘူ
းဒါကတော့ဥကြောစင်သာတင်ဆက်နေတဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်ဥပဒေအထောက်အကူပြုကွန်ရက်ကလူခွင့်ရေးရှိနေကြီးဥအောင်ထူးကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့ကျမတို့လူထုနဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့ကိုဗစ်စထုတ်ထလိုင်းကိုဥတီလာတဲ့အချိန်မှာပြည်သူတအူးချင်းစီနေနဲ့လိုက်နာလှုပ်ဆောင်သင့်တဲ့အချက်တွေကိုဒေါက်တာတန့်စောကဆွေးနွေးတင်ပြထားပါရရှင
်ညီမနိုင်ငံမှာကိုဗစ်ကူးစက်မှုတွေဟာစထုတ်ထလိုင်းစီကိုဥတီနေပြီဖြစ်ပါတယ်ယောဂပိုးရှိတာကိုစစ်ဆေးတွေ့ရှိတဲ့လူနာရေးအတွက်များလာသလိုဖျားနာတဲ့လူနာတွေလည်းတိတိတသားများလာတယ်လို့ကျန်းမာရေးပညာရှင်အတိုင်းဝိုင်းမှာသတင်းတွေထွက်ပေါ်နေတာပါကိုဗစ်တတိယလိုင်းတုန်းကကြုံတွေ့ခဲ့ရတဲ့အခက်အခဲတွေ့ကြုံတွေကိုနမူနာယူပြီးသရုတ်တော်လိုင်းကိုရင်ဆိုင်ဖို့ပြင်ဆင်ထားတယ်လို့အင်္ဂလန်နိုင်ငံကွေးအဲလစ်ဘတ်ဆေးရုံဘာမင်ဂမ်မှာကိစ္စရောဂါအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာကျော်ကျော်ထွန်းကအခုလိုကြံပေးတိုက်တွန်းပါတယ
်အရေးကြီးဆုံးအနေနဲ့အဲ့လိုအဲကာဝေးဆေးကိုပြည့်ပြည့်တွေထူရပါလို့လို့သူတို့ဘူးစတာတွေခနာတက်တူတွေဖို့စတူတွေထူရမယ်ပြီးလို့ရှိရင်အခုချိန်မှာကျွန်တော်တို့ပြည်သူတွေကပြည်သူတွေစီမှာပြည်သူတွေပဲရှိတဲ့အခါကျတော့ပြည်သူတွေချင်းချင်းကာကွယ်ဆောင်ရှောက်ဖို့အရန်ရေးကြည့်ပါရခင်ဗျာဟုတ်ကျွန်တော်တို့သက်ဝိတ်မှာကျွန်တော်စိုးရွားကြုံခဲ့တဲ့အဲကြုံခဲ့တာတွေကိုအဲသင်ခန်းစာယူပြီးတော့ဒီဟာ4 week ကိုမဖြစ်အောင် 4 week ဖြစ်ရင်ဘယ်လိုလုပ်ရမလဲဆိုတာကိုလုပ်တင်တယ်ပေါ့နော
်ကာကွယ်ဆေးထိုးတာဟာကိုဗစ်ကိုရင်ဆိုင်တဲ့နေရာမှာထိရောက်တဲ့လီဒန်တစ်ခုဖြစ်ပါတယ်ပြည်သူတို့ချင်းစီနေနဲ့အခွင့်အရေးရတာနဲ့ကိုဗစ်ကာဝယ်ဆေးထိုးနိုင်အောင်ကြိုးစားတင်ပြီးဒီချိန်မှာကိုဗစ်ကာဝယ်နည်းလမ်းတွေကိုမပြတ်မကွက်လိုက်နာကျင့်သုံးပေးဖို့လည်းအလွန်အရေးကြီးတယ်လို့ဒေါက်တာကျော်ကျော်ထွန်းကအကြံပေးပါတယ်
ပြည်သူတို့ချင်းစီအနေနဲ့ကျွန်တော်တို့လှုပ်တင်တာကတော့အရေးကြီးဆုံးတော့ကာဝယ်ဆေးထိုးပါပဲအရေးကြီးဆုံးကကာဝယ်ဆေးထိုးအခွင့်အရေးရတဲ့ကာဝယ်ဆေးထိုးပါအတချက်နောက်တစ်ခုကဘာလုပ်ရမလဲဆိုတော့ဒါလည်းတည်တိုင်းပါအပြင်ထွက်ရင်ခုနကလူအုပ်တွေလူအုပ်တွေရဲသွားမယ်ဆိုရင်နောက်ဟိုအဲ အဲဒီဘတ်စကားစီမယ်ပါမယ်ပေါ့နော်လူလူလူအုပ်တွေရှိရစီသွားမယ်ဆိုလို့ရှိရင်အများတန်းအဲ့ face mask ကို face mask တက်ပေါ့စနစ်တကျတက်ပေါ့နော်အဲ့အဘအဘအဘနဲ့လောက်ထားရင် mask တက်မယ်တကယ်ကိုစအဲ့ဖြစ်နိုင်တော့ N95 ပေါ့မဖြစ်နိုင် N95 မရမယ်ဆိုလို့ရှိရင်လေလို surgical mask လို့မျိုးတေချာကောက်ဝဲတေချာကောက်ဝဲပေးနိုင်တဲ့ mask မျိုးကိုတေချာယူတက်ပေါ့နော်စနစ်တကျမတ်တက်တဲ့ခါကျရင်လည်းနီးစနစ်မှမှာတက်ဖို့လိုပဲပေါ့နော်တစ်ချက်နောက်တစ်ခုကကျတော့ social distancing ပေါ့တရားနဲ့တရားဖြစ်နိုင်ရင်တော့အလို6ပြီအကွာခွာနေပေါ့နော်နောက်တစ်ချက်ကကျတော့လက်တီကိုခဏခဏလက်ကိုပေါ့နော်နီးမှန်လမ်းမှန်နဲ့ခဏခဏလက်ကိုဆက်ပြနေပေါ့နော်နီးမှန်လမ်းမှန်နဲ့တရားဆေးပြီးမယ်โอเคအဲဂျင်းနဲ့ဆက်ပြမရှိဘူးဆိုလို့ရှိရင်လည်းအဲ hand sanitizer ကိုခဏခဏအဲလက်တီကိုလက်ကိုအဲ sanitize လုပ်တာမျိုးလုပ်တင်တယ်ပေါ့နော်ပြီးနောက်တစ်ခုကကျတော့အဲကိုယ့်ရဲ့လက်တီနဲ့အဲ့မျက်နှာတွေနှာခေါင်းတွေအဲ့မျက်စိတွေကိုဟိုခဏခဏအဲ့မပုတ်တတ်နဲ့မထိတွေ့နဲ့ပေါ့နော်ဟုတ်အကယ်၍နောက်တစ်ခုကအရေးကြီးအဲ့ဒါကြဒါရရောဒါရရလွတ်လွတ်အာဒါရရကြလူဟိုဖြစ်နိုင်ပေါ့လူနိုင်ပေါ့တယောက်ချင်းစီအဲ့လိုမဖြစ်မနေနှုတ်တဲ့အရာပေါ့နော်တကယ်အောက်ရစ်ဖြစ်တာလို့ရှိရင်အဲ့နောက်တစ်ခုကကြောအကယ်ကိုစီမှာစင်တန်တွေပေါ်လာမယ်ဆိုရင်ဥမာဖျားမယ်စပြီးချောင်းဆူလာမယ်နှာစေးချောင်းဆူမယ်လက်ပင်းနာမယ်အနံ့နေဟိုအရသာတွေပြောင်းမယ်ပေါ့နော်အဲ့လိုမျိုးဒီကိုဗစ်နဲ့ပတ်သက်တဲ့ symptom ပေါ်လာပြီးဆိုရင်လည်း isolation အမြန်လုပ်ပေါ့နော် self isolation ပေါ့အဲ့ဒီအဲ့လိုမျိုးအကိုအခန်းထဲမှာအကိုနေပြီးတော့အဲ့လိုတကားပိတ်အပြင်အဲ့တကားပိတ်အပြင်လူနဲ့ပစ္စည်းကို share သုံးတာဘာမှမလုပ်နဲ့ပေါ့နော်ဒါကတော့ဖြစ်နိုင်အိမ်သာတော့မှဟိုအိမ်သာတွေဘာကြီး share မသုံးနဲ့ပေါ့နော်အဲ့နောက်တစ်ခုကကြတော့အဲ့မှာတမင်းတွေဘာကြီးစားမယ်ဆိုလို့ရှိရင်လည်း self isolation လုပ်တဲ့အချိန်မှာပေါ့တမင်းဘာကြီးစားမယ်သူကအခုခံမှာကိုစားရပါတယ်လို့ရပါပါပေါ့နော်အကယ်၍မဖြစ်မနေလို့အဲ့အိမ်သားတွေဘာကြီး share သုံးရမယ်ဆိုလို့ရှိရင်လည်းကိုထိတိကျတဲ့မျက်နှာပြင်တွေကိုတိတ်ချာပေါ့နော်တန့်ဟိုက clean ပြန်လုပ်ဖို့အရေးကြီးပါတယ်ဟုတ်ပြီးနောက်တစ်ခုအရေးကြီးတာကဟိုဘေးနေရာမှာဖြစ်ဖြစ်အဲ့ချောင်းဆိုးအောင်နှာရှည်ရပဲလုလုအဲ့လက်ကင်ဘွားသုံးဖြစ်နိုင်တော့ tissue လက်ကင်ဘွားသုံးပြီးတော့ချောင်းဆိုးအကယ်မရရင်တော့အဲ့လက်တွေတကောက်ကိုလက်တကောက်ကိုကြာပါချောင်းဆိုးအောင်လုတိတ်ချာလုပ်မယ်ပြီးရှင်အဲ့ tissue တွေကိုစနစ်တကျအမိုက်ပုံလေးကိုပြန်ပြစ်ပြီးကိုလောက်ကိုတရားစေးရမျိုးပြန်လုတ်တင်ပါတယ
်ကိုဗစ်ကောက်ဝဲဆေးထိုးတဲ့နေရာမှာအခြေဘလောက်ထိုးတင်နေဆိုတာကိုလူများကတွေးဟဖြစ်နေကြတာပါဘလူတွေဟာကောက်ဝဲဆေးနှစ်ကြိမ်ထိုးယုံနေလုံလောက်ပြီးဘလူတွေကတော့ကောက်ဝဲဆေးနှစ်ကြိမ်ထက်ပိုပြီးထိုးတင်နေဆိုတာတွေကိုဒေါက်တာကျော်ကျော်ထွန်းက UK နိုင်ငံရဲ့အထွေထွေပေါ်အခြေခံမိအခုလိုကြံပေးပါတယ
်အကြံပေးချင်တာပါဆိုတော့အခွင့်အရေးရရနဲ့ကောက်ဝဲဆေးကိုမဖြစ်မနေထိုးလာတဲ့ခင်ဗျဘာဖြစ်လို့လဲကောက်ဝဲဆေးတည်တာရင်ကိုကိုအဲ့လိုအကာအကွယ်ပြီးမှအဲ့လိုရူးရူးဆူဘဝမဖြစ်အောင်ကောက်ဝဲပြီးမှဒါတို့ကကျွန်တော်တို့ဘယ်လိုကောက်ဝဲဆေးထိုးရကြောင်းဒီမှာဘယ်လိုထိုးနေလဲဆိုတော့အဲ first to second dose ကကျွန်တော်တို့အနည်းဆုံး10ပတ်လောက်ခွာပြီးထိုးရပေါ့နော်။နောက်ဟို third dose လို့ခေါ်မှာပေါ့နော် third dose ကိုကျတော့ဘယ်လိုလူတွေကိုထိုးပေးလဲဆိုရင်ဥမာခုခံအားကျနေတဲ့လူတွေခုခံ third dose နဲ့ booster ဆိုတာခွာရခင်ဗျာဒီမှာကကျတော့အဲဥမာ third dose ကကျတော့ဘယ်လိုလဲဆိုတော့ဥမာခုခံအားကျတဲ့လူဥမာ cancer ဖြစ်တဲ့လူတွေအဲမှာနောက်ကကျတော့ steroid လိုမျိုးဆေးကိုအဲဆွဲတောက်နေရတဲ့လူတွေအဲ့နောက်ကန်ဆာနဲ့ပတ်သက်တဲ့အဲ့လိုမျိုးtreatment တွေအဲရောဂါကုသမှုကိုခံယူနေတဲ့လူမှာဆေးသွင်းနေတဲ့လူတွေတိုက်ခင်းနေတဲ့လူတွေပေါ့နော်အဲ့အဲ့လိုမျိုးတွေနောက်တော့ကျတော့အဲ urine ချစီအစားသွင်းထားတဲ့လူတွေနောက် organ transplant အဲ့လိုခန္ဓာကိုယ်ဟိုမှာကြောက်ကအစားထိုးအသည်အစားထိုးလုပ်ထားပြီးတော့အဲ့လိုမျိုးဆေးတောက်နေရတဲ့လူတွေဥမာခုခံအားကျနေတဲ့လူတွေမျိုးဆိုရင်တော့ကျွန်တော်တို့ third dose ကို10ပတ်ဆိုတာနဲ့ second dose ထိုးပြီး10ပတ်အဲ10ပတ်กว่าနဲ့ကျွန်တော် third dose ဆိုပေးတယ်အဲ့ဒီလူတွေကိုပဲ photos ထပ်ထိုးပေးတယ်ဖိတ်ရှင်ပါလဲဆိုရင် tattoos ထိုးပြီးတော့အဲ3လကြာရင်အဲ့လိုလူတွေကို photos ထိုးပေးရပါတော့เนาะဒါကတသက်တခုတသက်အုပ်စုပေါ့နောက်တအုပ်စုကကျတော့လူတိုင်းကတော့ first to second ထိုးစီရမယ်နောက်တအုပ်စုကကျတော့ခုနလိုမျိုးယောဂအခမ်းမရှိဘူးပါဘူးဆိုရင်တော့အဲ့သူတို့ကကျတော့ booster ပေါ့ booster ကိုဘယ်လိုထိုးပေးရဆိုရင် second dose ထိုးပြီးတော့3လလောက်ကြာရင်ပြီးတော့ကျွန်တော်တို့က booster ထိုးပေးရပါတော့เนาะဟုတ်ဒါကတော့ကျွန်တော်တို့ဒီမှာလုပ်နေရပါတော့ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံကလူမျိုးကိုမြန်မာနိုင်ငံသားတွေကိုပြောစေချင်တာကျွန်တော်တို့အဲ့ခွင့်ရရနဲ့ကာဝေးစီထိုးတင်တယ်ပေါ့နော
်ကိုဗစ်ရုတ်ထောက်လိုင်းကိုဥတီလာတဲ့အချိန်မှာပြည်သူတယောက်ချင်းစီအနေနဲ့လိုင်းနာလှုံ့ဆော်တင်တဲ့အချက်တွေကိုတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပါ
ဒါကတော့ဒေါက်တာသန်းစောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ဂျမားကြီးအစီအစဉ်ပါရှင်။ဇာတာပတိနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်နေပါဗျ။ဒီကနေ့ညပိုင်းမှာထုံလွှင့်မဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့
ဥပအောင်ခင်ရဲ့မြမအရေးတုံသက်ချက်မှာတော့မြမတော်လန်ရေးနဲ့တိုင်းပြည်ပြန်လည်တည်ဆောက်ရေးမှာအမေရိကန်အစိုးရကတတ်နိုင်သမျှကူညီနေတယ်ဆိုပေမဲ့လည်းဒီထက်မကအမေရိကန်ဘက်ကကူညီထောက်ပံ့နိုင်တာတွေအများကြီးရှိနေကြောင်းဆွေးနွေးတင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင်ကျမတို့ဒီကြာတာပတိနေ့နေနေခင်းအစီအစဉ်အတွက်နောက်ဆုံးအပတ်စဉ်ကဏ္ဍဖြစ်တဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့အားကစားကဏ္ဍမှာ UAE နိုင်ငံမှာကျင်းပတဲ့ FIFA ကမ္ဘာ Club Champion များဖလားနဲ့ American မှာကျင်းပတဲ့ American အမျိုးသားဘောလုံး Super Bowl Final ပွဲအကြောင်းတွေကိုကိုယ်စူးစီးတင်ပြမှာပါရှင်
Chelsea သင်းကတော့ဥရောပချန်ပီယံကနေကမ္ဘာချန်ပီယံဖြစ်သွားပါပြီ UAE နိုင်ငံအဘူဒါဘီမှာကျင်းပတဲ့ FIFA ကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးပွဲမှာ Chelsea အသင်းအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါဇနီနေ့ကကစားတဲ့ဒီနေ့ Final မှာတော့ Chelsea နဲ့ Brazil ကတောင်အမေရိကချန်ပီယံ Palmeiras အသင်းတို့ဘောလုံးခဲ့ကြပါတယ်ပွဲချိန်54မိနစ်မှာ Lukaku ခေါင်းတိုက်သွင်းလို့ Chelsea ကအဖွင့်ကိုရပြီးရှေ့ကဥဆောင်ခဲ့ပေမဲ့Palmeiras က62မိနစ်မှာ penalty ပြန်ရလို့တကောစီတည်ဖြစ်ပါတယ်။ဒီပွဲမှာ nothing လုံးတိုက်စစ်ဖွင့်ကစားခဲ့ကြပြီးတော့ Chelsea ကတော့ goal သွင်းခွင့်တွေပိုရခဲ့ပါတယ်။ဒါပေမဲ့ minute 90အတွင်းမှာနောက်ထပ် goal မသွင်းနိုင်လို့အချိန်ပိုကစားကြတာမှာ113မိနစ်မှာ Palmeiras ဘက်ကလက်နဲ့ထိလို့ဆိုပြီးတော့ Chelsea penalty ရပြီးဒါကို Germany တိုက်စစ်မှု Havertz ကဝင်အောင်သွင်းနိုင်ခဲ့လို့နောက်ဆုံးမှာ Chelsea က2 goal 2 goal နဲ့နိုင်ရပြီးတော့ FIFA ကမ္ဘာ Club Champion များဖလားကိုပိုဆွဲသွားခဲ့ပါတယ်။ဟာဗာစာပီဂရဲဥရောပချန်ပီယံလိဂ်ဖိုင်နယ်မှာလဲချယ်ဆီအတွက်တလုံးတည်းသောအနိုင်ကိုသွင်းပြီးတော့ချန်ပီယံလိဂ်ဖလားကိုယူပေးနိုင်ခဲ့တဲ့သူပါပါမေရက်စ်ကိုနိုင်ရပြီးကမ္ဘာကလပ်ချန်ပီယံဖလားကိုရလိုက်တာနဲ့ပတ်သက်ပြီးချယ်ဆီနီးပြတောမတ်တူခေါ်ကတော
့ I think we never stopped attacking we never stopped trying throughout the 90s
ကျွန်တော်တို့ထိုက်ထိုက်တန်တန်အနိုင်ရတယ်လို့ထင်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့သူတို့ကိုဂိုးသွင်းခွင့်တိမ်မပေးခဲ့ပဲအနိုင်ရဖို့အတွက်လည်းချိန်လုံးတိုက်စစ်ဆင်ပြီးဖိကစားခဲ့တာပါ။တန်ဘက်အသင်းကလည်းအသင်းကောင်းတစ်သင်းဖြစ်တယ်လို့ဒါက final ပွဲဖြစ်တာကြောင့်ဒီပွဲကိုကြည်တည်စရာအလေးထားပြီးကစားခဲ့ပါတယ်။အချိန်ပိုမတိုင်ခင်တိုက်စစ်ဆင်မှုနဲ့တစ်ဖက်ကဒဏ်မြန်တိုက်စစ်ကိုကာကွယ်နိုင်ဖို့အတွက်ကျွန်တော်တို့ကစားတဲ့ပုံစံကိုပြောင်းခဲ့ပြီးအချိန်ပိုမှလည်းပွဲကိုကောင်းကောင်းထိန်းကစားနိုင်ခဲ့ပါတယ်။ပြီးတော့လူစားဝင်တဲ့သူတွေကလည်းကောင်းကောင်းကစားနိုင်ခဲ့တာပါ။ဒီပွဲနိုင်တာအရန်ကောင်းပြီးအရန်လည်းဝမ်းသာရပါတယ
်။အခုလို Chelsea သင်းဟာကမ္ဘာကလပ်ချန်ပီယံဖလားကိုဘိုးဆွဲလိုက်တဲ့အတွက်ကမ္ဘာကကျန်တဲ့တခြားဘောလုံးသမားတွေဟာလည်း Chelsea သင်းကိုမနာလိုဖြစ်နေတော့မယ်ဆိုပြီးတော့ Chelsea နီးပြတူခေါ်ကပြောပါတယ်။ Chelsea သင်းဟာပြီးခဲ့တဲ့2012တုန်းကတော့ Final တက်ခဲ့ပြီးမယ်။အဲဒီတုန်းက Brazil က Corinthians သင်းကို Final မှာတကူးကူးမရှိနဲ့ရှုံးခဲ့ပြီးအခုပွဲနိုင်လိုက်တာကြောင့်ကမ္ဘာကလပ်ချန်ပီယံဖလားကိုပထမဆုံးအချိန်ရသွားခဲ့ပါတယ်။ Chelsea အသင်းဟာ FIFA ကမ္ဘာကလပ်ချန်ပီယံဖြစ်သွားတဲ့အတွက်အခုဆိုရင်အသင်းပိုင်ရှင် Roman Abramovich 2003ခုနှစ်ကအသင်းကိုဝယ်လိုက်ချိန်ကစပြီးတော့ဝင်ပြိုင်ခဲ့တဲ့အဓိကပြိုင်ပွဲတွေအားလုံးကိုအနိုင်ရပြီးတော့စုဖလားတွေအားလုံးကိုရဘူးသွားပြီးဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Denmark ကွင်းနယ်ကစားသမား Christian Eriksen ဟာဘန်ဘောဒီမှာဘောလုံးပြန်ကစားနိုင်မယ်ဆိုတာယုံကြည်ရဲဆိုပြီးတော့ပြောလိုက်ပါတယ်။ Eriksen ဟာပြီးခဲ့တဲ့ Euro 2020ဥရောပဖလားဘောလုံးပွဲအုပ်စုပထမပွဲမှာရုတ်တရက်နှလုံးရပ်တန့်ပြီးလဲကျသွားလို့ဆေးဖွဲ့ကအရေးပေါ်အသက်ကယ်ခဲ့ရတာပါ။အဲ့ချိန်ကစပြီးတော့သူဟာဘောလုံးကစားတာကိုနားနေခဲ့ရပြီးတော့နှလုံးမှလည်းဆက်တက်ထားရတာပါ။ Italy Serie A မှာတော့အဲ့လိုမျိုးနှလုံးမှဆက်တက်ထားတဲ့သူတွေကိုကစားခွင့်မပြုတာကြောင့် Inter Milan ကသူနဲ့စာချုပ်ကိုဖျက်သိမ်းခဲ့ပါတယ်။ဒါပေမဲ့ Brentford ကပြီးခဲ့တဲ့လကသူ့ကိုဒီဘောလုံးရာသီကုန်ထိကစားဖို့စာချုပ်ချုပ်ခဲ့ပါတယ်။ Eriksen ကတော့သူ့အနေနဲ့ကစားနိုင်မယ်လို့မယုံကြည်ဘူးဆိုရင်အခုလိုမျိုးပြန်ကစားဖို့လုပ်မှာမဟုတ်ပဲပြန်ကစားနိုင်မယ်လို့ယုံကြည်တယ်ဆိုပြီးတော့ပြောပါတယ်
။ No, if I think if there was any excites I wouldn't go back. I mean if I wasn't be fully
တကယ်လို့မဖြစ်နိုင်ဘူးစိုးကျိုးတစ်ခုခုရှိနိုင်တယ်လို့ထင်ရင်တော့ကျွန်တော်အနေနဲ့ဘယ်ပြန်ကစားဖို့လုပ်ပါမလဲ။ကျွန်တော်အနေနဲ့လုံးဝပြန်မကစားချင်ပါဘူး။ကျွန်တော်ဆရာဝန်ကိုမယုံဘူးကျွန်တော်ရဲ့နှလုံးနဲ့နှလုံးမှာတတ်ထားတဲ့ ICD ဆက်ကိုစိတ်မချဘူးဆိုရင်ကျွန်တော်ဘယ်ပြန်ကစားပါမလဲဗျာဟုတ်တယ်မလားအခုတော့ကျွန်တော်တရားရဂိုင်နှုံးပြည့်စိတ်ချပါတယ
်ဒါပြန် Eriksen ကသူ့အနေနဲ့ Brentford အသင်းကို Premier League မှာဆက်ရှိနေနိုင်အောင်တတ်နိုင်သလောက်ကူညီခြင်းပြီးတော့ဖြစ်နိုင်ရင် Denmark နဲ့အတူလဲကမ္ဘာဖလားမှာဝင်ကစားနိုင်ဖို့ဆန္ဒရှိနေပါတယ်သူ့အနေနဲ့အရန်ကိုဘောလုံးပြန်ကစားခြင်းနေပေမဲ့ပွဲကစားဖို့အတွက်တော့အဆင်သင့်မဖြစ်သေးတဲ့အတွက် ကစားဖို့အတွက်ကိုအချိန်ယူပြင်ဆင်နေတယ်လို့လည်းဆိုပါတယ်အယ်ရီဆန်ဘက်ကသူ့အနေနဲ့ပြန်ကစားနိုင်မလို့ယုံကြည်မှုရှိတယ်လို့ပြောနေပေမဲ့လည်းသူ့အနေနဲ့ဘယ်လောက်ပြန်ကစားနိုင်မလဲအရင်လိုရောပုံမှန်ပြန်ကစားနိုင်မလားဆိုတာတွေကတော့အားလုံးကစိတ်ဝင်စားစွာနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာအမေရိကန်နိုင်ငံဘက်ကစူပါဘောလို့ခေါ်တဲ့အမေရိကန်မျိုးသားဘောလုံးပွဲမှာတော့ LA Rams အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အခုနဲ့စူပါဘောဖိုင်နယ်ကိုအမေရိကန်နောက်ချမ်းက Los Angeles မြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကကစားခဲ့ကြပါတယ်။ဒီနေ့ဖိုင်နယ်ကိုတက်လာတာကတော့ LA Rams အသင်းနဲ့ Cincinnati Bengals တို့ဖြစ်ပြီးတော့ Rams အသင်းကတော့အိမ်ခွင်းမှာကစားရတဲ့အတွက်ကိုပရိသတ်အသာစီးရခဲ့တယ်လို့ဆိုရမှာပါ။အလေးတဲ့ဟာပရမဘိုင်းမှာရှေ့ကနေဦးဆောင်ခဲ့ပေမဲ့လည်းဒုတိယ15မိနစ်နဲ့တတိယ15မိနစ်တွေမှာတော့ဘန်ဂယ်ကရှေ့ကနေပြန်ပြီးတော့ဦးဆောင်ခဲ့တာပါနောက်ဆုံးသတုထပိုင်းမှာတော့ပွဲပြီးကနေ10မိနစ်လောက်မှာအလေးဘက်ကတက်ချ်ဒေါင်းတစ်ကြိမ်ရသွားတာကြောင့်နောက်ဆုံးမှာတော့အလေးအသင်းက23မှတ်အမှတ်20နဲ့စူပါဘောလ်ချန်ပီယံဖြစ်သွားခဲ့ပါတယ်56ကြိမ်ပြောင်းစူပါဘောလ်ချန်ပီယံဆုကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး LA Rams အသင်းရဲ့နှီးပြချုပ်ရှောင်းမက်ဗေးကတော့
You know, I can't say enough about the resilience of this team. Guys stepping up when they had to.
ကျွန်တော်ကစားသမားတွေဒီနေ့ကစားသွားတာကတော့မယုံနိုင်လောက်ပါပဲ။ဒီအသင်းရဲ့အနိုင်မခံရှုံးမပေးတဲ့နောက်ဆုံးချိန်ထိတက်နက်ခံကစားသွားတာတွေကတော့ဘယ်လိုချီးကျူးရမှန်းတော့မသိပါဘူး။သူတို့တွေနဲ့တကယ်ကိုရည်ကြီးတဲ့အချိန်အသင်းအတွက်လိုအပ်တဲ့အချိန်မှာအကောင်းဆုံးကစားနိုင်ခဲ့ပြီးဒါကြောင့်လေချန်ပီယံဖြစ်ပြီးတကယ်အသင်းကောင်းတဲ့အသင်းလို့ဆိုရမှာပါ။ကျွန်တော်တို့အတွက်ရည်ကြီးဆုံးအချိန်မှာအသင်းရဲ့အကောင်းဆုံးကစားသမားတွေကရှေ့ကိုထွက်ပြီးတော့အသင်းနိုင်အောင်လုပ်နိုင်ခဲ့ကြပါတယ်။တချို့ကစားသမားတွေမကစားနိုင်ခဲ့တဲ့အချိန်သူတို့ကအသင်းကိုဦးဆောင်ခဲ့တာပါ။ကျွန်တော်ကစားသမားတွေကိုဘလောက်သဘောကျတယ်လဲဆိုတော့ပြောမပြတတ်အောင်ပါပဲ။သူတို့တယောက်နဲ့တယောက်စုစည်းစည်းနဲ့အသင်းအတွက်ကစားခဲ့ကြတာပ
ါ။အလီအသင်းဒီပွဲနိုင်လိုက်တာကြောင့်အလီမျိုးမှလည်းမျိုးကန်တွေဟာအရန်ကိုပျော်ရွှင်နေကြပြီးတော့အကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်။လာမယ့်နှစ်စူပါဘောလ်ဖိုင်နယ်ကိုတော့အမေရိကန်နောက်ဖက်ချန်ကအရီဇိုနာပြည်နယ်လန်ဒွန်မြို့မှာကျင်းပသွားမယ်လို့အမေရိကန်မျိုးသားဘောလုံးဖွဲ့ချုပ် NFL ကကြေညာထားပါတယ်ခင်ဗျာ
။ကိုရီးယားနိုင်ငံအပတ်စဉ်တင်ပြနေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတာပါ။ VOA မြန်မာပိုင်းကအခုထုတ်လွှင့်နေတဲ့နနက်ခင်းတနားရီအစီအစဉ်ကိုမြန်မာစံတော်ချိန်မနက်၈နာရီကနေ၉နာရီမှာလည်းပြန်ပြီးထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 1823ညလိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုစော်မှုကျော်ကပြောပြမှာပါ။
ယူကရိန်းနယ်စပ်မှာကျထားတဲ့တပ်တွေတချို့ပြန်ရုပ်သိမ်းနေပြီလို့ရုရှားကပြောပေမဲ့လက်တွေ့မှာစစ်အာတိုးမြင့်နေတာသာတွေ့ရတဲ့အကြောင်းအမေရိကန်နဲ့နေတိုးမဟာမိတ်အဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ရုရှားတပ်တွေကရော့မသွားတဲ့အပြင်ပိုများလာနေပြီးတိုက်ခိုက်ရေးအတွက်အသင့်ပြင်းတဲ့အနေအထားမှာရှိနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Net Price ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ယူကရိန်းကနေကွက်ထွက်ကြောင်းကြေညာထားပြီးရုရှားရဲ့အားပေးတောက်ခံမှုရရှိထားတဲ့ဒေသနှစ်ခုကိုတရားဝင်အသိအမှတ်ပြုလက်ခံဖို့ရုရှားလွှတ်တော်ကပြင်ဆင်နေတဲ့အပေါ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓဟူးနေ့မှာပြည်တင်ရှုံချလိုက်ပါတယ်။အီရန်နျူကလ িয়ার ရေးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်မှာရရှိထားတဲ့သဘောတူညီချက်ကိုပြန်လည်ကျင့်သုံးနိုင်အောင်ဆုံးဖြတ်ချက်ချဖို့ရက်ပိုင်းလောက်သာအချိန်ကြာတော့ပြီးနိုင်ငံရေးအရာရွေးချယ်ဖို့ဟာအီရန်အပေါ်မှာမူတည်နေတယ်လို့ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ဘရာဇီးနိုင်ငံမှာအင်ဂါနေ့ကတည်းကစတင်ရွာသွန်းခဲ့တဲ့မိုးကြောင့်မြို့တော်ရီယိုနဲ့38မိုင်အကွာမှာရှိတဲ့တောင်ထူထရဒေသကပီထရိုပိုလစ်မြို့မှာရေကြီးရေလျှံပြီးမြေတွေပြိုတဲ့အတွက်ကြောင့်ဗုဒ္ဓဟူးနေ့အထိပေဆုံးသူစုစုပေါင်း88ယောက်ရှိသွားပြီလို့ကယ်ဆယ်ရေးသမားတွေနဲ့တာဝန်ရှိသူတွေကပြောဆိုထားပါတယ်။
ကိုစုံမှုကြပါရှင်သတင်းအချင်းချုပ်ကိုပြောပြသွားတာပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်
ကြာတာပတင်းနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်အထိတင်ဆက်ခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်မာရှင်အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါရုပ်သံအင်ဂျင်နီယာကတော့ Zubel Elta ရဲ့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ် BND ရဲ့အသွေးတွေကနေကင်းဝေးကြပါစီရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.